Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော့တာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အသံရဲ့2022ခုနှစ်အောက်တိုဘာလ4ရက်နေ့အင်ကာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50 MHz လိုင်းလံမီတာ190ထုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချက်မြေချပါစေရှင်ကျွန်မသင်ကြီးထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုတော့ကိုခင်မောင်စွန်းမြင့်နဲ့အတူတင်ပြသွားပါမယ်ဒီကနေ့သတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအိုးအင်စွန်းကထွက်ပြေးရသူတပ်သားကျော်လောက်တိုးလာတယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်အာဖဂန်မှာဘုံကွဲတိုက်ခိုက်ခံရတဲ့အကြောင်းသူအမျိုးသမီးသေဆုံးမှုအရေအတွက်တိုးလာပါတယ်တရားမျှတမှုအတွက်တတိယနေ့ဖြစ်အမျိုးသမီးတွေဆက်လက်ဆန္ဒပြပါတယ်အီရန်နိုင်ငံမှာဆန္ဒပြပွဲတွေကိုအကြမ်းဖက်နေနေတဲ့အပေါ်အမေရိကန်ဆိုရကပြစ်တင်ရှုံချပါတယ်ရုရှားသိမ်းပိုက်ထားတဲ့နယ်မြေတချို့ကတော့ယူကရိန်းကပြန်လည်သိမ်းပိုက်နိုင်ငံပါတယ်အဲ့ဒီလိုမြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးပါမယ
်ကောင်းပါပြီရှင်စကိုင်းတိုင်းမင်းကြီးမှာတော့စစ်ကောင်စီတပ်တင်တဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမှစစ်ရေးတင်းမာနေစေဖြစ်ပါတယ
်စစ်တင်းမာ29ရက်နေ့ကဒီအာဏာသိမ်းစစ်ကောင်စီရဲ့ဒီကာကွယ်ရေးဝန်ကြီးမျက်ထိုးလာသွားပြီးမှဒီ
PDF တာဝန်ရှိသူတို့က VOA ကိုပြောဆိုခဲ့တာပါ။မြကြိုက်ကမှအပြည့်အစုံတင်ပြပေးပါမယ်။ညောင်လေးပင်ကတိုက်ပွဲတွေချင်းနေ၊အီယာဝတီတိုင်းတိုးမြေအတွင်မှာတော့ရေလန်းခီးရောနောက်ကငါးဖန်းခွင့်ကိုပါပိတ်ပင်တဲ့အကြောင်းနဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုအရေးသတင်းဆောင်မတွေကိုလည်းနားဆင်ကြရပါမယ်။ဒီနောက်မှာတော့သတင်းတောက်မှတ်စုစီးပွားရေးဘလော့ဂါတွေပြောသည်မှသက်တမ်းရောက်သတင်းလောအပတ်စဉ်ခဏတို့ကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်မိုးကျော်နဲ့ကိုခင်မောင်စုမင်းတို့ပြောပြပေးကြပါအောင်ရှင်။
ယူကရိန်းမှာရုရှားသိမ်းပိုက်ထားတဲ့ခါဆန်ဒေသကနယ်မြေတချို့ကိုတင်းနှင်းလာနေတဲ့တော့ယူကရိန်းတပ်တွေကပြန်လည်သိမ်းပိုက်နိုင်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုပါတယ်ခုနလကစစ်ပွဲအတွင်းရုရှားသိမ်းပိုက်ထားတဲ့ယူကရိန်းရှေ့ဘက်ခြမ်းနယ်မြေတွေကိုပြီးခဲ့တဲ့ရက်ပိုင်းတွေကစလို့ယူကရိန်းကပြန်လည်ထိုးစစ်ဆင်တိုက်ခိုက်နေရမှာအခုလိုနယ်မြေတချို့ကိုပြန်လည်သိမ်းပိုက်နိုင်ခဲ့တာဖြစ်ပါတယ်ယူကရိန်းဘက်ကတင်ကားအင်အားအသာစီးနဲ့ရုရှားရဲ့ခံစစ်ဆီးကိုထုတ်ဖော်ဝင်ရောက်ပြီးနယ်မြေတချို့ကိုယူကရိန်းဘက်ကပြန်လည်သိမ်းပိုက်နိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကလည်းအတည်ပြုပြောဆိုပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ညတုန်းကတော့ခါဆန်ဒေသအတွင်းကအာဟန်ဟဲလ်စကီနဲ့မရိုလီယိုဘိုင်ဖော်ကာမြို့တွေကိုယူကရိန်းတပ်တွေကပြန်လည်သိမ်းပိုက်နိုင်ခဲ့တယ်လို့ယူကရိန်းသမ္မတဗလိုဒီမာဇာလင်စကီကကြေညာခဲ့ပါတယ်။ခါဆန်ဒေသဟာပြီးခဲ့တဲ့ရက်ပိုင်းကရုရှားသမ္မတဗလာဒီမာပူတင်ကရုရှားပိုင်ဖြစ်သွတ်သွင်းလိုက်ကြောင်းတရားမဝင်ကြေညာခဲ့တဲ့နယ်မြေ၄ခုတွေကတစ်ခုဖြစ်ပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနပြောရေးစုခွင့်ရှိသူကတော့ရုရှားသိမ်းပိတ်ထားတဲ့နယ်မြေတွေအတွက်ခံစစ်ကိုပြင်ဆင်နေကြောင်းနဲ့လက်နက်ကြီးတွေနဲ့အစင်ပပြက်ပစ်ခတ်ပြီးယူကရိန်းတပ်တွေကိုအထိနာစေတယ်လို့ပြောဆိုခဲ့ပါတယ်
။အီရန်မှာအမျိုးသမီးတဦးကိုရဲတပ်ဖွဲ့ကထိန်းသိမ်းထားစဉ်တေဆုံးခဲ့တဲ့အတွက်မကြေမနက်ဖြစ်ကြပြီးနိုင်ငံအနှံ့ဖြစ်ပွားတဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေကိုလုံခြုံရေးတပ်တွေကအကြမ်းဖက်နှိမ်နှင်းနေတာအမေရိကန်အစိုးရကတနင်္လာနေ့ကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်။အီရန်တက္ကသိုလ်ကျောင်းသားကျောင်းသူတွေကငြိမ်းငြိမ်းချမ်းချမ်းနဲ့အစိုးရစန့်ကျင်ရေးဆန္ဒပြကြတာကိုအာဏာပိုင်တွေကအကြမ်းဖက်နှိမ်နှင်းအစုလိုက်ပြုံလိုက်ဖမ်းဆီးလိုက်တဲ့သတင်းကြောင့်မိမိတို့အမေရိကန်အစိုးရအနေနဲ့တုန်လှုပ်ထိတ်လန့်ရပါတယ်လို့သမ္မတအေဘီတော်ရဲ့သတင်းပြန်ကြားရေးတာဝန်ခံကာရင်းရန်ပြေကပြောပါတယ်ပြီးခဲ့တဲ့လကမုန်တိုင်းတန်ခံခဲ့ရတဲ့အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းကိုသမ္မတဂျိုးဘိုင်နဲ့အတူတွားရောက်နေစဉ်မှာသတင်းသမားတွေကိုသူကပြောလိုက်တာဖြစ်ပါတယ်ဒါအပြင်အီရန်အမျိုးသမီးတဦးရဲလက်မှာတေဆုံးလို့မကြေမနက်ဖြစ်ပြီးတက္ကသိုလ်ကျောင်းသားကျောင်းသူတွေဆန္ဒပြကြတာဟာသူတို့ရဲ့မှန်ကန်တဲ့လုံရဖြစ်တယ်လို့လည်းသူကပြောပါတယ်။အဲဒီလိုဆန္ဒပြကြတဲ့သူတွေကိုဖမ်းဆီးတာဟာအီရန်ကလူငယ်တွေကိုဂုံသိက္ခာနဲ့အခွင့်အလမ်းတွေရှာဖွေဖို့အတွက်နိုင်ငံအပြင်ကိုထွက်သွားစေတဲ့အကြောင်းရင်းဖြစ်စေတယ်လို့လည်းသူကပြောပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့ကအသက်22နှစ်အရွယ်အမျိုးသမီးမာရှာအမနီဟာခေါင်းစည်းပေါ်မှာခြုံရမယ်ဆိုတဲ့စီကံကိုတိတိကျကျမလိုက်နာဘူးဆိုပြီးဘာသာရေးရဲတွေကဖန်စီထိန်သိမ်းစင်မှာတေဆုံးခဲ့ပါတယ်။အဲ့ဒီဟာကိုမကြေမနက်ဖြစ်ပြီးစက်တင်ဘာလ16ရက်နေ့မှာနိုင်ငံအဝန်းအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေနေရအနှံ့ဖြစ်ပွားရာကနေအခုဆိုရင်သတင်းသုံးပတ်ထဲကိုရောက်ရှိလာပါသည်။ဆန္ဒပြပွဲအတွင်အနည်းဆုံးလူ14ဦးတေဆုံးပြီး1500လောက်ဒဏ်ရာရရှိကြောင်းအစိုးရထုတ်ပြန်တဲ့ကိန်းဂဏန်းတွေကိုစုစည်းထားတဲ့AP သတင်းဌာနကဖော်ပြထားပါပြီ။လူခွေရဲ့အဖွဲ့အစည်းတွေကတော့တေဆုံးသူအရေအတွက်ဟာ အနည်းဆုံး130နဲ့အဖမ်းခံရသူတွေကထောင်ခန်းနဲ့အချီရှိတယ်လို့ပြောဆိုနေပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်ကစာတင်ကြောင်းမှာပြီးခဲ့တဲ့သတင်းပတ်ထက်ကအသေးခံဘုံခွက်တိုက်ခိုက်ခဲ့တဲ့ကိစ္စမှာတရားမျှတမှုရရှိရေးအတွက်3ရက်ဆက်တိုက်အဖြစ်ကျောင်းသူတွေကတင်းနယ်လာနေတုန်းကလမ်းတွေတော်ထွက်ပြီးဆန္ဒပြခဲ့ပါတယ်။ကပူးမြို့တော်ကပြီးခဲ့တဲ့တောက်ကြနေပောက်ခွဲမှုကြောင့်ကျောင်းသူမင်းကလေး46ယောက်အပါအဝင်သေဆုံးသူ53ယောက်ရှိကြောင်းအာဖဂန်နစ္စတန်အခြေစိုက်ကုလသမဂ္ဂကူညီရေးအဖွဲ့ UNAMA ကပြောဆိုပါရယ်ဒဏ်ရာရသူ130ကျော်ရှိပြီးသေဆုံးသူအရေအတွက်ဟာတိုးလာနိုင်သေးတယ်လို့လည်းတင်းနယ်လာနေတုန်းက Twitter လူမှုကွန်ရက်မှာပြောဆိုခဲ့ပါရယ်ကပူးမြို့တော်ရဲ့အနောက်ဘက်လူနည်းစုရှိရဟာဇာရာမွတ်စလင်တွေရှိရနေရာကပုဂ္ဂလိကစာတင်ကျောင်းမှာမင်းကလေးတွေရှိတဲ့စာတင်ကားကိုပြင်ပထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ကျောင်းသားကျောင်းသူ400လောက်ရှိတဲ့ကျောင်းမှာတာလီဘန်တွေရဲ့စီကံအတိုင်းမင်းကလေးတွေနဲ့ယောက်ျားလေးတွေခွဲထားပြီးတက္ကသိုလ်ဝင်တဲ့စာမေးပွဲဖြစ်ဆိုခြင်းမှာပောက်ကွဲဖြစ်တယ်လို့အသက်မသေးပဲလွန်မြောက်လာသူတွေကပြောဆိုပါတယ်။တနင်္လာနေ့မှာတော့တေချေထိတ်ခိုက်မှုတွေအတွက်တရားမျှတမှုရရှိရေးဒါဇင်နဲ့ထီတဲ့တက္ကသိုလ်ကျောင်းသူတွေကမြောက်ပိုင်းဘာခါပြည်နယ်မြို့တော်မာဇရာအီရှရက်မြို့ရဲ့လမ်းပါတွေမှာဆန္ဒပြခဲ့တာဖြစ်ပါတယ်။တချို့ကျောင်းသူတွေဆန္ဒမပြနိုင်အောင်တာလီဘန်တွေကတက္ကသိုလ်ကျောင်းသူအဆောင်တွေကိုပိတ်ဆို့တားဆီးခဲ့တယ်လို့လူမှုကွန်ရက်စာမျက်နှာမှာဖော်ပြခဲ့ပါတယ
်။ဆိုမာလီနိုင်ငံအလယ်ပိုင်းဗလဝီနီမြို့မှာတင်းလာနေကကားဘုံးပောက်ကွဲမှု3ချိန်ဖြစ်ပွားခဲ့ပြီးအနည်းဆုံးလူ20သေဆုံးက36ဦးဒဏ်ရာရရှိခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဒေသစံတော်ချိန်မနေ့စင်နာရီခွဲဝင်းကျင်လောက်မှာကားဘုံနှလုံးပေါက်ကွဲခဲ့ပြီးနေ့လယ်အဲ့ဒီနောက်နေ့လယ်ပိုင်းမှာနောက်ထပ်ကားဘုံတစ်လုံးပေါက်ကွဲခဲ့ပါတယ်။ပေါက်ကွဲမှုကြောင့်သေဆုံးသူတွေထဲမှာဟာရန်ဒေသလက်ထောက်အုပ်ချုပ်ရေးမှူးအဘူကာရှိတ်မက်ဒန်နဲ့ဒေသဆိုင်ရာကျန်းမာရေးဝန်ကြီးဇကာရီးယားမိုဟာမက်အာမက်တို့လည်းပါဝင်ပါတယ်။နိုင်ငံအရှေ့ပိုင်းခရိုင်ကဒေသဆိုင်ရာအစိုးရရဲ့ဌာနချုပ်ပြုလုပ်ထားတဲ့လာမာဂလေးစစ်အခြေစိုက်စခန်းကိုပြစ်မှတ်ထားပြီးပထမဆုံးကားဘုံနှလုံးပေါက်ကွဲခဲ့တာဖြစ်တဲ့အကြောင်းဒေသခံတွေက VOA သတင်းဌာနကိုပြောပါရတယ်။အဲ့ဒီနောက်ဖြစ်ပွားခဲ့တဲ့နေရာမှာပဲပြစ်မှတ်ထားပြီးနောက်ထပ်တတိယကားဘုံပေါက်ကွဲခဲ့တာဖြစ်ပါတယ်။ဆိုမာလီနိုင်ငံကအယ်ဆာဗတ်အစ္စလာမစ်စစ်သွေးကြွအဖွဲ့ကအဲ့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်ကြောင်းကြေညာပါရတယ်။အဲ့ဒီကားဘုံးပေါက်ကွဲမှုဖြစ်ခဲ့တဲ့ဘယ်လဝဲနီမြို့ဟာမကြသေးခင်ကဒေသခံတွေကိုအရန်စစ်မှုထမ်းပြည်သူစစ်တွေအဖြစ်ဖွဲ့စည်းခဲ့တဲ့အဓိကနေရာဖြစ်ပါတယ်။အဲ့ဒီပြည်သူစစ်တွေဟာဆိုမာလီအစိုးရတပ်ဖွဲ့တွေနဲ့အတူအယ်ဆာဗာအစ္စလာမစ်စစ်သွေးကြွတွေကိုတိုက်ခိုက်ခဲ့ကြပါတယ်ခင်ဗျာ။
အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 8.13 MHz လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA အင်္ဂါနေ့မနက်ဖက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်သတင်းတွေကိုဆက်ပြီးတင်ပြပေးပါအောင်မယ်မြန်မာနိုင်ငံမှာပဋိပက္ခတွေဆက်လက်ပြင်းထန်နေတဲ့အတွက်ပြည်သူတွေရဲ့အသက်ဆုံးရှုံးမှုအန္တရာယ်နဲ့စားဝတ်နေရေးအခက်အခဲတွေအတွက်ကုလသမဂ္ဂအနေနဲ့စိုးရိမ်မိကြောင်းတနင်္လာနေ့ကကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကထုတ်ပေါ်ပြောဆိုပါတယ
် Turning to Myanmar, our colleagues tell us there that they are concerned about the ongoing hostilities across the country.
အာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့ပဋိပက္ခတွေနဲ့လုံခြုံမှုကင်းမဲ့တာတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူအရေအတွက်ဟာတတန်းကျော်ရှိသွားပြီလို့အတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဖင်ဒူဂျာရက်ကနယူးယောက်ကုလသမဂ္ဂအစအုံမှသတင်းတောက်တွေကိုပြောဆိုသွားတာပါ။ရခိုင်ပြည်နယ်အတွင်းပြည်မြုံပိုင်းတွေလက်နက်ကြီးတွေအသုံးပြုပြီးမစင်မကျင်တိုက်ခိုက်မှုတွေကြောင့်ဒါအပြင်လုံခြုံရေးတင်းကျပ်ထားတဲ့အတွက်စားနပ်ရိက္ခာအကူအညီမရရှိကြတဲ့ကြောင့်အရသားတွေရဲ့အသက်အန္တရာယ်ဆိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့လည်းဆက်လက်ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာအိုးအိမ်ဆုံးခွာထွက်ပြေးရသူဒုက္ခသည်တသန်း3သိန်းကျော်ရှိနေပြီးပြီးခဲ့တဲ့နှစ်ကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတသန်းကျော်တိုးလာခဲ့တာဖြစ်တဲ့အကြောင်း2022ခုနှစ်အတွင်းအကူအညီလိုအပ်နေသူ3.3တသန်းအတွက်ကြိုးပမ်းလှုပ်ဆောင်နေတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNOCHA ကလည်းအစိုးရခန်းစားတစ်ဆောင်ထုတ်ပြန်ပြောဆိုထားပါတယ
်။ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ယာတိသူဆိုင်ရာဆောင်ရွက်ချက်တွေကိုအကူအညီပေးဖို့အတွက်ပေးထားတဲ့ဂရိအတိုင်းဖွံ့ဖြိုးပြီးနိုင်ငံတွေကတစ်နှစ်ကိုဒေါ်လာတန်ပေါင်းတသိန်းထဲဝင်ကြဖို့ကုလသမဂ္ဂအထွေထွေအတွေ့အကြုံမူအန်တိုနီယိုဂူထရက်စ်ကတနင်္လာနေ့ကမြစ်တာရက်ခံလိုက်ပါတယ်။လာမယ့်နိုဝင်ဘာလမှာအီဂျစ်နိုင်ငံမှာပြုလုပ်မဲ့ရာသီဥတုဆိုင်ရာသုံးသပ်ချက်ညီလာခံမတိုင်ခင်မှာသူကအဲ့ဒီလိုပြောလိုက်တာဖြစ်ပါတယ်။ ရာသီဥတုဆိုင်ရာကြွမ်းကျင်သူတွေအစိုးရအဖွဲ့ကဝန်ကြီးတွေနဲ့အရက်ဖက်ဆိုင်ရာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေဟာတနင်္လာနေ့ကအာဖရိကတိုက်ကွန်ဂိုနိုင်ငံကန်ရှာစာမြို့မှာတွဲဆုံဆွေးနွေးပြီးလာမယ့်ညီလာခံအတွက်အစီအစဉ်တွေချမှတ်နေကြပါတယ်အီဂျစ်နိုင်ငံပင်လယ်နီကမ်းခြေအပန်းဖြေမြို့ဖြစ်တဲ့ရှမ်အယ်ရှိတ်မြို့မှာနိုဝင်ဘာလ6ရက်ကနေ18ရက်နေ့အထိကျင်းပမဲ့ COP 27ရာသီဥတုဆိုင်ရာညီလာခံအတွက်ကြိုတင်ပြင်ဆင်နေကြတာဖြစ်ပါတယ်။စက်မှုအင်အားကြီးနိုင်ငံ20ခု G20 နိုင်ငံတွေဟာကမ္ဘာကာဗွန်ထွက်ရှိမှုရဲ့80ရာခိုင်နှုန်းအထိရှိကြပြီးမဲ့ရာသီဥတုပြောင်းလဲရေးအတွက်တစ်နှစ်ကိုဒေါ်လာသန်းပေါင်း3000ထဲဝင်ကြဖို့အတွက်ကြတော့လက်နှေးနေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောဆိုလိုက်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒင်နဲ့သမ္မတကရောဂျေးဘိုင်ဒင်တို့ဟာမုန်တိုင်းတန်ခံရတဲ့ပေါ်တိုရီကိုကျွန်းကိုတနင်္လာနေ့ကသွားရောက်ခဲ့ပြီးပြန်လည်ထူထောင်ရေးအတွက်ဒေါ်လာသန်း60ကျော်ထောက်ပံ့သွားမယ်လို့ဂရီးပြူပြောကြားခဲ့ပါတယ်ပေါ်တိုဂီကိုရဲ့လန်ဒရာတွေလေရင်ကွင်းနဲ့စိတ်ကန်းတွေအများပြည်သူဆိုင်ရာသေယူပို့ဆောင်ရေးလုပ်ငန်းတွေမြန်နှုံးမြင့်အင်တာနက်စနစ်တွေအတွက်ရင်းနှီးမြှုပ်နှံသွားမှာဖြစ်တယ်လို့ဟာရီကိန်းမုန်တိုင်းတန်ပြင်းပြင်းထန်ထန်ခံစားခဲ့ရတဲ့ပေါ်တိုရီကိုတာမန်ကဖုန်းမျိုးမှာပြောကြားခဲ့ပါတယ်စက်တင်ဘာလ18ရက်နေ့ကအမေရိကန်ပိုင်တဲ့နယ်မြေတစ်ခုဖြစ်တဲ့ပိုတိုရီကိုကျွန်းကိုဟာရီကိန်းမုန်တိုင်းဖိုနာဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်ကျွန်းတစ်ခုလုံးလျှက်စစ်မှုတွေပြတ်ထွက်ခဲ့ပြီးလန်ဒရာနဲ့အိုးအိမ်တွေလည်းပျက်စီးခဲ့ပါတယ်အခုတော့63ရာခိုင်နှုန်းလောက်လျှက်စစ်မှုတွေပြန်လည်ရရှိနေပြီလို့ပိုတိုရီကိုအုပ်ချုပ်ရေးမှူးကပြောပါတယ်ဒေါ်လာသန်း60ကိုပါတီကြီးနှစ်ခုလုံးပူးတွဲတည်ပြုခဲ့ပြီးအခြေခံအဆောက်အုံလုပ်ငန်းဆိုင်ရာအသုံးစရိတ်တွေသုံးဆက်တော့မှဖြစ်ပြီးရေထိန်းနိုင်ရာအနေနဲ့ရေကြီးမဲ့အန်ဒီရဲ့ကျူတင်သတိပေးတဲ့စနစ်တွေကိုတတ်ဆင်ပေးသွားမယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုထားပါတယ်
။မက္ကဆီကိုနိုင်ငံအနောက်ဖက်ပစိဖိတ်ကမ်းခြေရှိကဘာလက်ခီးတဲတွေအလာများကြတဲ့မက်ဇက်လန်နဲ့ဆန်ဘလတ်နှမျိုးရဲ့အကြာကိုအော်လိန်လို့အမည်ပေးထားတဲ့ဟာရီကိန်းမုန်တိုင်းဥတည်ရွေ့ရှားလာနေပါတယ်။အဲ့ဒီအတွက်ကြောင့်အာနာပိုင်တွေကကျောင်းတွေပိတ်ပြီးမုန်တိုင်းခိုလိုရေးစခန်းတွေကိုတိဆောက်နေတယ်လို့ပြောပါတယ်စနေနေ့ကစပြီးအားကောင်းလာတဲ့အဲ့ဒီမုန်တိုင်းဟာတနင်္ဂနွေနေ့မှာလေတိုက်နှုန်းအမြင့်ဆုံးတစ်နာရီမိုင်130ကျော်အထိအဆင့်ရှိတဲ့အဆင့်လေးဟာရီကိန်းမုန်တိုင်းဖြစ်ခဲ့ကြောင်းအမေရိကန်အမျိုးသားဟာရီကိန်းစင်တာကကြေညာပါတယ်ဒါပေမဲ့လည်းအဲ့ဒီတနင်္ဂနွေနေ့ညနှောင်းပိုင်းမှာတော့ပြန်လည်အားပြော်သွားပြီးတစ်နာရီကိုမိုင်100ကျော်လေးသာရှိပါတယ်တနင်္လာနေ့နောက်ပိုင်းမှာတော့အော်လိန်မုန်တိုင်းဟာမက္ကဆီကိုနိုင်ငံရဲ့ပစိဖိတ်ကမ်းရိုးတန်းကိုတိုက်ခတ်လိမ့်မယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစွန်မိုးကျော်နဲ့ကိုခင်မောင်စုမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးတင်ဆက်ပေးမှာဖြစ်ပါတယ်စကိုင်းတိုင်းမင်းကင်းမြို့နယ်တောင်လက်ဒေသမှာစစ်ကောင်စီကနင်မြေရှင်းလင်းရေးလုပ်ရင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့လေးရက်ဆက်တိုက်တိုက်ပွဲတွေဖြစ်နေပြီးစစ်ရေးတင်းမာနေပါတယ်စစ်ကောင်စီနင်မြေရှင်းလင်းရေးကြောင့်ကြီးရွာ900ထက်မနည်းကထောင်နဲ့ချီတဲ့ဒေသခံတွေတောတွေတောင်တွေထဲပြေးလွှတ်နေရပြီးအခက်အခဲတွေတွေ့နေရတယ်လို့ဒေသခံတို့ကပြောပါတယ်ရန်ကုန်ကပေးပို့လာတဲ့မင်းကင်းဒေသအခြေအနေကိုတော့ကိုခင်မောင်စုမင်းကတင်ပြပေးပါမယ်ရှင်
စကိုင်းတိုင်းဒေသကြီးမင်းကင်းမြို့နယ်တောင်လက်ဒေသကထုံမှန်းကျေးရွာကိုစက်တင်ဘာ30ရက်မနက်အစောပိုင်းကတည်းကအင်အားအများအပြားနဲ့စစ်ကောင်စီဘက်ကနေနယ်မြေရှင်းလင်းရေးတွေလှုပ်လာခဲ့ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်စက်တင်ဘာလကုန်30ရက်ကစလို့အောက်တိုဘာ3ရက်နေ့အထိ4ရက်ဆက်တိုက်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့မင်းကင်းဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တာဝန်ရှိသူတဦးကအခုလိုပြောပါတယ်
တိုက်ပွဲကတော့သူကတော်တော်လေးပြင်းထန်တယ်လို့ပြောရမှာပဲ။ဘာလို့ဆိုတော့သူတို့ကဒီဆက်လက်တွေတုံးထားတဲ့အခြားစိတ်မှာဟာဆိုရင်120မမပါလိမိတ်ကြီးပြစ်တာလုံးရရတယ်ပြက်ခတ်တုံးလုံးလိုက်တွေ့ရတယ်ဘုန်းတော်ဒီရတဲ့လောက်ကဆိုရင်စတင်မှာ29ရင်းနေကဒီအာနာတိန်စက်ကောင်စီရဲ့ဒီကာဝေးဝင်ကြီးမျက်ထုံးလာသွားပြီးမှဒီအတိအကျများနေတဲ့အတွက်ဒီမင်းမျိုးရှင်းလင်းဖို့ဆိုပြီးမှပြင်ပြချက်တချို့ပြောသွားတယ်လို့လည်းအတွင်းတင်ရတယ်ကြာကျွန်တော်တို့အဲထုံမန်းရွာဆိုရင်တော့မရှိပြရတဲ့လောက်ကဆိုရင်တော့အင်ဂျီ28အေကိုမိရှုပ်ပြီးဖြစ်စီထားပြီးလို့ပြရတယ
်စစ်ကောင်စီမြဝတီသတင်းဌာနကတော့ဗိုလ်ချုပ်ကြီးမြတ်ထွန်းဦးဟာမင်းကြီးမျိုးကဌာနဆိုင်ရာတာဝန်ရှိသူတွေမျိုးမိမျိုးဖတွေနဲ့ဒေသခံပြည်သူတွေကိုတွေ့ဆုံခဲ့တယ်လို့သတင်းထုတ်ပြန်ထားပြီးဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေပြောတဲ့မင်းကြီးမျိုးနယ်ကိုနယ်မြေရှင်းလင်းဖို့အမိန်ပေးတယ်ဆိုတာကိုတော့ VOA ကတီးခြားအတည်မပြုနိုင်ခဲ့ပါဘူးအခုလိုစစ်ကောင်စီကနယ်မြေရှင်းလင်းမှုအတွင်းထုံမှန်းကျေးရွာကအသက်50ကျော်အမျိုးသားတဦးလဲသေဆုံးခဲ့ပါတယ်ဒ ဒါအပြင်ပသေးညောင်ကိုင်းဖက်ထုတ်လင်းလူစားတဲ့ကြေးရွာတွေအပါအဝင်ကြေးရွာပေါင်း9ရွာတဲ့မနေထောင်ထဲကြီးတဲ့ဒေသခံတွေဟာစစ်ဘေးရှောင်ဒုက္ခသည်တွေအဖြစ်တောတောင်တွေထဲမှာပုံအောင်နေထိုင်နေကြရပါတယ်အဲ့ဒီလိုအခြေအနေတွေနဲ့ပတ်သက်လို့စစ်ဘေးရှောင်ဒေသခံတဦးကသူ့ရဲ့အခက်အခဲကိုအခုလိုပြောပြပါတယ
်စစ်ဘေးရှောင်အနေနဲ့ကတော့900 800လောက်ပြီးနေကြတာပဲပြီးနေတဲ့ဒေသခံတွေထောင်ကျော်လောက်တော့ရှိမှတင်တယ်ဗျကျွန်တော်ရွာကတော့လာပြီးမှမမွေသေးဘူးဒါပေမဲ့ကျိုးမှရှောင်ထားရတာပါအဲ့ဆောက်ဝင်နေအခက်အခဲရောလူအုပ်လူမင်းတွေရောပို့တဲ့ကြရရနဲ့ကျမ်းမာရေးမကောင်းတဲ့လူတွေနဲ့ငိုတဲ့လူကငိုအဲ့လိုဖြစ်ကုန်ကြတာပေါ့ညာကြီးရဲ့ဒီမှာမိုးရတဲ့ဒီမှာညာလုံးကမိုးရရောတညာလုံးပြည်တော့နေကြတာပါကြောက်တော့ရယ
်လက်ရှိမှာစစ်ကောင်စီကထုံမှန်ကြေးရွာအနီးတက်ဆွဲထားပြီးစစ်ရေးတင်းမာမှုတွေဖြစ်ပေါ်နေပါတယ်ဒါအပြင်မုံရွာမျိုးကနေစစ်ကောင်စီရဲ့စစ်သင်္ဘောတွေလည်းစံတက်လာတဲ့အတွက်တိုက်ပွဲတွေဟာဆက်လက်ပြီးပြင်းထန်လာနိုင်တယ်လို့ခန့်မှန်းနေကြပါတယ်ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေဘက်ကတော့မင်းကြီးမျိုးကစစ်ကောင်စီတပ်ဖွဲ့တွေတက်ဆွဲထားတဲ့နေရာအနီးတစ်ဝိုက်ကနေပြည်သူတွေဟာခက်ခွာခွာနေကြဖို့တတိပေးထားတာရှိပါတယ်။အဲဒီလိုစီးရဲတင်းမာနေတဲ့အခြေအနေတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။ညောင်လေးပင်ခရိုင်ကြောက
်ခုခင်မောင်ဆွေမင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မင်းကြီးမျိုးကစီးရဲအခြေအနေပြီးမှတော့ညောင်လေးပင်ဘက်ကစီးရဲအခြေအနေကိုလည်းတစ်ဆက်ထဲမှာတင်ပြပေးပါမယ်။ပဲခူးတိုင်းညောင်လေးပင်ခရိုင်ကြောက်ချီမြို့နယ်တဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်တို့ကြားတိုက်ပွဲတွေကြောင့်ဒေသခံတချို့ထိခိုက်သေဆုံးမှုရှိခဲ့တယ်လို့ရွာသားတွေကပြောပါတယ်။လာနေချီဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေတင်းရှောင်နေကြရတယ်လို့လည်းလူခွင့်ရေလှုပ်ရှားသူတွေကပြောပါတယ်။အပြည့်စုံကိုတော့ VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ညောင်လေးပင်ခရိုင်ကြောက်ချီမြို့နယ်တဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်တို့ဟာတိုက်ပွဲတွေဖြစ်တာလာနေချီကြနေပြီဖြစ်ပါတယ်။စက်တင်ဘာလကုန်ပိုင်းမှာတော့စစ်ကောင်စီရဲ့ဘောကထာစခန်းကနေကြေးရွာတဲကိုလက်နက်ကြီးတွေနဲ့ပစ်တာကြောင့်ဒေသခံရွာသားနှစ်ဦးသေဆုံးခဲ့တယ်ဆိုပြီးဒေသခံကြေးရွာသားတဦးကပြောပြပါတယ်
။ဟိုကျွန်တော်တို့ညောင်လေးပင်ခရိုင်တပ်မတော်ဘုံပေါ့နော်ကြောက်ချီမြို့နယ်အပိုင်းမှာပေါ့မဟုတ်လား။စစ်ကောင်စီတပ်မှာ29နှစ်ညနေရ9နာရီကျော်လောက်မှာဘောကထာစခန်းကြီးတော့အဲ့ဒီရွာဘောကထာကြည့်ရအောင်ပဲ RPG ခုနှစ်လုံးပြစ်ခဲ့တော့လူနှစ်ဦးသေပြီးတော့၅ဦးတန်းရတာပေါ့အဲ့နှစ်ဦးကတော့ယောက်ျားကတော့ဥပေါင်းဆဆိုတာအသက်60နှစ်ပေါ့ဟိုမိန်းမတယောက်တော့ညမအေးဆိုတာအညာလို့ခေါ်တော့အညာမအေးပေါ့56နှစ်ပေါ့ပေနဲ့လူနှစ်ယောက်တော့ဒီနောက်ပိုင်းကျတော့ဘောကနာကြီးရွာရောဗရဲကိုကြီးရွာရောမပီကြီးရွာရောရွာ၃ရွာရွာသားတွေကကြောက်ပြီးတော့မှအဲ့ဒီဖတ်ကြည့်ရတော့အင်ဂျီပေါင်း850လောက်ရှိမှာပေါ့လူကြီးကတော့4000ကျော်ပေါ့အခုချိန်ဒီထွက်ပြီးတော့ယူရမကနိုင်ဘူးခုအရင်တော့ကဗရဲကောကြီးရွာကိုပဲသူတို့ဟိုယူရမီးရှို့မယ်ယူရမမနေနဲ့လို့မောင်းထွက်လို့ပဲဗရဲကောကလည်းဗရဲကောကြီးရွာရဲ့တခါထွက်ပြေးရပြီအခုလည်းတနက်ကြီးကြလို့ဆိုတော့သူကြောက်ပြီးတော့ထွက်ပြေးရတော့ယူရဘူးကမရဘူးညံ့ရဘူ
း KNU ထိန်းချုပ်ရာတပ်မဟာအသီးသီးမှာတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံလူလူတွေဟာအကြောက်တရားနဲ့နေထိုင်နေရတယ်လို့လည်းကရင်လူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပါတယ်
ပိုက်ပေါ်ရကြတော့ရှိနေတုံးပဲခင်ဗျာဒီကျွန်တော်တို့တက်မှာ6တက်မှာဆိုလို့ကတော့နောက်ဒီတက်မှာ9တက်မှာအခုဒီအခုလက်ရှိဆိုတက်မှာ3မှာပေါ့နော်တက်မှာပြမှာလည်းပဲရှိနေတုံးပဲဒီစားကနေဒီဆိုလို့ရှိရင်လည်းကြောက်နေရတာပေါ့ဒီနေရတယ်နောက်ထပ်ကြောက်လို့ရှိရင်ဒီIDP ဒီဆိုလို့ရှိရင်သူတို့အဲ့ဒီကိုပြန်ဒီတော့မှစစ်ကြည့်တဲ့ဆန်ကြောက်လို့ရှိရင်လည်းဖန်ဆင်ရတာမျိုးတွေပြည်သက်ဆင်ရတာမျိုးတွေလည်းကျုံနေရတာပေါ့နော်အကျေကျေဒုက္ခတွေကတော့ရခိုင်တိုင်းပရှိနေတုံးပါပဲဒီရက်ကန်ဒီကတော့ကြောက်တရားနဲ့နေရတယ်ပေါ့
ညောင်လေးပင်ခရိုင်မုံမြုံနယ်နဲ့ကြောက်ကြီးမြုံနယ်ထဲမှာတော့ဩဂုတ်လနဲ့စက်တင်ဘာလထဲမှာပဲစစ်ဘေးရှောင်ရတဲ့လူဦးရေတသိန်းကျော်ရှိသွားပြီဖြစ်ပါတယ
်မအေးအေးမရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်အီယံဝရီတိုင်းအတွင်းမှာလည်းကန့်သက်ပိတ်ပင်မှုတချို့ရှိနေပါတယ်။ရာဝတီတိုက်ရဲ့အဓိကရေလမ်းကြောင်းတစ်ခုဖြစ်တဲ့တိုးမြစ်ထဲကိုရေချောင်းသွာလာခွင့်နဲ့ငါးဖန်းခွင့်ကိုမြန်မာစစ်တပ်ကနှစ်လနီးပါးပိတ်လိုက်တယ်လို့ဒေသခံတွေကပြောပါတယ်။ရာဝတီတိုက်မှာရှိတဲ့ရေလမ်းကြောင်းအလုံးကိုပိတ်ဆို့တာမဟုတ်ဘဲတိုးမြစ်ကိုပဲအဓိကထားပိတ်ပင်တာဖြစ်ပါတယ်။ငါးဖန်းခွင့်ပိတ်ပင်ခံထားတဲ့အခြေအနေသတင်းပေးပို့ချက်ကိုနန်းလောင်တင်ပြပေးပါမယ်ရှင်
။ပင်လယ်နဲ့ဆက်စပ်နေတဲ့ရာဝတီတိုင်းမအူပင်မျိုးကတိုးမြစ်တလျှောက်မှာငါးဖန်းခွင်းနဲ့ရေချောင်းသွာလာခွင့်မြန်မာစစ်ဘက်ကနှစ်လနေပါပိတ်လိုက်တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။အော်တိုဘော်လာတရက်နေ့ကစပြီးတော့နိုဝင်ဘာ15ရက်နေ့အထိတားမြစ်ထားတာပါ။ လုံခြုံရေးအရာအတိကမြစ်ကြောင်တစ်ခုကိုအသုံးပြုခွင့်ပိတ်ပင်လိုက်တာဖြစ်တယ်လို့မဦးပြင်းမြို့နယ်ကရေလုတ်သားတအူက VOA ကိုပြောပါတယ်။အခုလိုအချိန်ကြကြာငါးပန်းခွင့်ကိုပိတ်လိုက်တဲ့အတွက်စာဝတ်နေရေးအရာလည်းထိခိုက်ရတယ်လို့သူကပြောပါတယ်
။အဓိကတော့သူတို့ဒီပေမာဒီရေလမ်းကြောင်းကနေပြီးတော့ဒီ PDF တွေဝင်လာမယ်အထင်နဲ့ဟိုပိတ်တယ်လို့တော့အခုအနေနဲ့မြင်ပါတယ်။ဟိုဒီတရားဥပဒေဆိုတာကဒီပထဝီအနေထားအရာကပြန်တိုင်းတဲ့ပြည်နယ်တွေနဲ့မတူတဲ့အခါကျတော့အခုတို့ကဒီကုန်းလမ်းကိုအသုံးပြုမှုဟာတိတ်အဆင်မပြေနိုင်ဘူးဆိုတာသူတို့တွက်ထားပုံရပါတယ်။အဲ့အတွက်ဒီရေလမ်းကထွက်လမ်းကိုမပိတ်ချင်တော့ဝင်လမ်းကိုသူတို့အဓိကအစောင့်ကြည့်မယ်ဆိုတဲ့သဘောမျိုးတက်ရောက်မလို့တော့ထင်ပါတယ်။လေယာဉ်လုပ်ငန်းဒီရေလုပ်ငန်းကိုလည်းအဓိကထားတဲ့ဟိုတိုင်းတိုင်းဖြစ်တဲ့အခါကျတော့ဒီလိုမျိုးတွေပိတ်တာကတော့ဒါပြည်သူကိုဟိုနိုင်တဲ့စနေလောက်တဲ့သဘောမျိုးတွေတက်ရောက်တယ်။ဟိုပေါ်တော့သူတို့ဖြစ်ချင်တဲ့အနေထားကိုပဲလုပ်ပြီးတော့ပြည်သူဘက်ကမငဲတဲ့ပုံစံမျိုးတော့တက်ရောက်နေလို့ဝါထင်တယ်
တိုးမြစ်တလျှောက်ငါးဖန်ခွင့်ပိတ်ပင်ထားပေမဲ့ရွာဘက်မှာတော့ငါးဖန်ပိုက်ချရာတွေအခုထိရှိနေပြီးတော့အာနာပိုင်တွေအနေနဲ့လည်းသုံးတရားကျင်ညာတာမျိုးမရှိဘူးလို့ဒေသခံတို့ကပြောပါတယ
်ရွာမှာတော့အသက်မကြောက်ဘူးရွာဘက်မှာတော့ချနေကြတာပဲချလို့ကချလည်းမချလို့လည်းမချကြဘူးဘာဖြစ်တာလည်းမသိဘူးပုံမှန်တိုင်းကပုံမှန်တိုင်းတော့ဖြစ်ပါ
အခုလိုငါးပန်းခွေရုတ်တရက်ပိတ်လိုက်တဲ့အပေါ်လုံခြုံရေးအခြေအနေကြောင့်ဆိုပြီးခံမှန်ပြောဆိုတာတွေရှိပါတယ်။တခြားလက်နက်ကင်အဖွဲ့အစည်းတွေမြစ်ကြောင်းကိုတုံးပြီးတော့ဝင်လာမှာကိုစိုးရိမ်လို့ဖြစ်နိုင်တယ်ဆိုပြီးပြောဆိုပေမဲ့လို့မြန်မာစစ်တပ်ဖက်ကအတိအကျသတင်းထုတ်ပြန်တာမရှိပါဘူး။မွေးမြူရေးနဲ့ကုသရေးဦးစီးဌာနကတာဝန်ရှိသူတဦးကတော့တိုးမြစ်တလျှောက်ငါးဖန်းခွင့်ပိတ်ပင်တဲ့အခြေအနေရုံချုပ်ကိုတင်ပြလာတာမျိုးမရှိဘူးလို့ပြောပါတယ
်။ကျွန်တော်တို့ကတော့မကြားဘူးဗျ။ဒီရုံချုပ်ရင်းကတော့မကြားဘူး။သူဒေသတိုင်းဒေသကြီးအစိုးရဖွဲ့တာညာဖြစ်နေကြတာငါတလောက်မဖမ်းရတဲ့ຢာကြီးကတော့အဲ့ဒီခုနေ့မှရှိတယ်သူတို့ကျင်ရတော့တာတော့ရှိတယ်အတိုင်းအစိုးရဖွဲ့ရလေးညစ်လေးညစ်ပါလေ
းဌာနပတ်သက်လို့ AR တိုင်းငါးလုပ်ငန်းဦးစီးဌာနစီမင်းမြန်ဖို့ဆက်သွဲခဲ့ပေမဲ့တုံ့ပြန်ချက်မရပါဘူးငဝုံမြစ်တိုးမြစ်တို့ဟာ AR တိုင်းရဲ့အဓိကရေချောင်းလမ်းတွေဖြစ်ပြီးဒီမြစ်ကမ်းဆက်မှာရှိတဲ့အထောက်ထားမဲ့နေထိုင်သူတွေကိုလည်းမကြာသေးခင်ကလာပိုင်းတွေအတွင်းကရှင်လင်းနေပါတယ်ပြည်ကတဲ့တပတ်လောက်ကပသိမ်မြို့ဘူတာကြီးနဲ့ငဝုံမြစ်ကြားမှာရှိတဲ့လူဦးရေ2000နီးပါးနေထိုင်နေတဲ့ရပ်ကွက်တစ်ခုကိုပြောင်းရွှေ့ပေးဖို့အတွက်စာထုတ်ခဲ့ပြီးတာဝန်ရှိသူတွေဘက်ကစတင်ရှင်းလင်းနေတယ်လို့အခု၅ဖန်ခွင်နဲ့မြန်မာစစ်တပ်က2လနီးပါးပိတ်ပင်လိုက်တာလည်းဖြစ်ပါတယ
်။နန်းလောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မြန်မာဆန်ရတိုက်ပွဲဆန်ရသတင်းဆောင်မတွေကတော့ဒီလောက်ပါပဲ။အခုကတော့ရာသီဥတုပြောင်းလဲမှုဆန်ရနိုင်ငံတကာသတင်းဆောင်မတွေဘက်ကိုလှည့်ချင်ပါတယ်။ရေဘေးတန်တဲ့ပါကစ္စတန်နိုင်ငံမှာငှက်ဖြာသွေးလွန်တုပ်ကွေးဝမ်းယောဂါရှားနာနဲ့တခြားသောအရေးပြားယောဂါတွေအပါအဝင်ကူးစက်ယောဂါပြန့်နှံ့မှုတွေကြောင့်ထိခိုက်ပျက်စီးသေဆုံးမှုဒုတိယလှိုင်းဖြစ်လာနေပြီလို့ကုလသမဂ္ဂအကြီးတန်းတာဝန်ရှိသူတို့ကသတိပေးပါတယ်။ဆွစ်ဇာလန်နိုင်ငံဂျီနီဗာကနေလီဆာရှလိုင်းပေးပို့တဲ့သတင်းဆောင်မကိုနားဆင်ပါရှင်။ဂျူလီယာဟာနစ်ဟာပါကစ္စတန်ဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုနဲ့ပေါင်းစပ်ညှိနှိုင်းရေးမှုဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုကြောင့်ဖြစ်ရတဲ့သဘာဝဘေးဒဏ်ရဲ့ပထမလှိုင်းမှာလန်ဒဒါအိမ်တွေနဲ့တခြားသောအခြေခံအဆောက်အုံအများအပြားပျက်စီးခဲ့ရတယ်လို့သူကပြောပါတယ
်။ They show what happens. What are the consequences?
ဘာဖြစ်မှုကျွန်တော်ရပ်တန့်အောင်မလုပ်ဘူးဆိုရင်ဘာတွေဖြစ်လာမလဲဆိုတာနဲ့ကျိုးဆက်တွေကဘာတွေလဲဆိုတာကိုပြသနေတာဖြစ်ပါတယ်။ကျွတ်တင်မဆက်ထားတဲ့အခုတိုင်းတာတဲ့လည်းပိုပြီးကြီးမားပါတယ်။အာကာသကနေတော့မြင်တွေ့ရနိုင်တဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာဘေးဒဏ်ကြီးလည်းဖြစ်ပါတယ်။
ကမန်းချေလူပေါင်း1900တေဆုံးခဲ့ရပြီးဒီတဲက3ပုံ2ပုံကကလေးတွေဖြစ်တယ်လို့ကုလသမဂ္ဂကပြောဆိုထားပြီးဒဏ်ရာရသူ12800ရှိပါတယ်။ရေဘေးသင့်လူပေါင်း33သန်းကျော်ရှိပြီးလူပေါင်း 9.9 သန်းတို့ကတော့ဘေးလွတ်ရာရွှေ့ပြောင်းနေကြရတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ဘေးဒဏ်သင့်ဒေသတွေတဝန်းမှာကူးစက်ရောဂါတွေပြန့်နှံ့တာကြောင့်တေဆုံးသူတွေတိုးလာစေကြောင်းအထူးသဖြင့်တော့အာဟာရမလုံလောက်မှုနဲ့ရင်ဆိုင်နေရတဲ့တန်းနဲ့ချီတဲ့ကလေးတွေကြမှာဖြစ်တယ်လို့လဲဟာနစ်ကပြောပါတယ်။အ ਨੇ ဆုံးကလေးငယ် 3.4 သန်းဟာအရေးပေါ်အသက်ကကယ်ဆယ်ရေးချက်ချင်းလိုအပ်တယ်လို့လဲကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကပြောပါတယ်။ကျန်းမာရေးစောင့်ရှောက်မှုအာဟာရရေနဲ့ရေစိုးစွန့်ပစ်စနစ်တွေမရှိတာတွေနောက်ရေကြီးထန်တဲ့ဒေသတွေမှာအိမ်သာမရှိတာကြောင့်လူတွေမကျဲမမာဖြစ်ကြတည်ဆုံးကြရတယ်လို့လဲဟာနစ်ကပြောပါတယ
် people who are defecating in the waters and then drinking
သူရရေမစင်စွန့်ကြပြီးဒီရေကိုပဲပြန်ပြီးတောက်တုံးနေကြပါတယ်ကလေးလည်းဒီရေနဲ့ပဲတတ်ဆင်ကြပါတယ်ဒီကိစ္စကြောင့်ဖျားနာမှုတွေနဲ့ကုသရောဂါတွေဖြစ်တာပါဒီချိန်ထဲမှာပဲဆေးကနေဆေးရုံပေါင်း1900ရာကျော်လဲပြိုလဲပျက်စီးနေပါတယ်
။ဒါကြောင့်လဲဒီလိုဖျားနာမှုတွေကနေလူတွေကိုပုံမှန်ကာကွယ်ပေးနေတဲ့ကျန်းမာရေးစနစ်တွေကအပြည့်အဝမလဲပတ်နိုင်ဘူးလို့လဲသူကပြောပါတယ်။နောက်ထပ်ချင်းချောက်မှုကတော့စနက်ရိတ်ခါမလုံလောက်မှုဖြစ်ပါတယ်။နိုင်ငံတကာရဲ့ရေးပေါ်ထောက်ပံ့ကူညီမှုမရှိဘူးဆိုရင်တော့ပါကစ္စတန်မှာစနက်ရိတ်ခါမလုံလောက်မှုနဲ့ကြုံရမဲ့လူဦးရေကလက်ရှိ 5.9 တန်းကနေ 9.2 တန်းထိတိုးလာမယ်လို့ကမ္ဘာစနက်ရိတ်ခါအဖွဲ့ WFP စနက်ရိတ်ခါနဲ့စိုက်ပျိုးရေးအဖွဲ့ FAO တို့ကလည်းခန့်မှန်းထားပါတယ်။ရန်ပုံငွေဒေါ်လာတန်း160ရရှိရေးအတွက်ကုလသမဂ္ဂကဩဂုတ်လကုန်ပိုင်းမှာပန်ကြားထားတာပါ။ဘီယန်နီယံနဲ့လိုအပ်ချက်တွေကကြီးမားလှတာကြောင့်အသက်ငယ်အကူအညီအတွက်ဒေါ်လာ116တန်းထိကုလသမဂ္ဂဘက်ကအင်္ဂါနေ့မှာထပ်မံပန်ကြားသွားမယ်အကြောင်းဟာနစ်ကပြောပါတယ်ရှင်။ဆွစ်ဇာလန်ကနေလီဆာရှလိုင်းပေးပို့တဲ့သတင်းဆောင်ပါကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။ကမ္ဘာရာသီဥတုပြောင်းလဲမှုရေပေါ်ကမ္ဘာတလွားတုံ့ပြန်ဆောင်ရွက်မှုနဲ့ပတ်သက်တဲ့သတင်းဆောင်ပါတစ်ပုဒ်ကိုလည်းတစ်ဆက်တည်းတင်ပြပေးပါမယ်။ကမ္ဘာရာသီဥတုအခြေအနေကဆိုးဝါးလာပေမဲ့ဖွံ့ဖြိုးဆဲတိုင်းပြည်တွေကသူတို့ပေးထားတဲ့ဂရုတွေတီးဖို့ပြက်ကွက်တယ်လို့ကုလသမဂ္ဂအစိုးရခန်းစာနဲ့အတွင်းရေးမှုချုပ်ကပြောဆိုလိုက်ပါတယ်။ AP သတင်းကိုအခြေခံပြီးဥတင်မောင်တန်းကပြောပြပေးပါမယ်ရှင်
။ရာသီဥတုဘေးအန္တရာယ်တွေကြောင့်တနေ့တနေ့ဒေါ်လာတန်း100လောက်ဆုံးရှုံးနေပြီးရာသီဥတုကပ်ဘေးဆိုင်မဲ့အခြေအနေရောက်နေတဲ့အတိုင်းကမ္ဘာကြီးကဥတေယာတလွဲကိုသွားနေပြီလို့ကုလသမဂ္ဂမိုးလေဝသအဖွဲ့အစည်း WMO ကသူ့ရဲ့အစိုးရခန်းစာအသစ်မှာပြောလိုက်ပါတယ်။ရာသီဥတုနဲ့ဆက်နွယ်တဲ့ဘေးအန္တရာယ်တွေကပြီးခဲ့တဲ့အနှစ်90အတွင်း9ဆများလာတယ်လို့လဲဆိုပါတယ်အကျိုးဆက်ကဆိုးဖို့ပဲရှိတယ်လို့ပြောပါတယ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကအခုလိုပြောပါတယ
် This year's United in Science report shows climate impacts heading into uncharted territories of destruction
ရာသီဥတုတက်ရောက်မှုကကျွန်တော်မသိသေးတဲ့အပျက်စီးနယ်ပယ်တွေကိုဥတည်နေပြီလို့ဒီနေ့အစိုးရစံကပြနေပါတယ်ဒါပေမဲ့လက္ခဏာတွေကမြန်မြန်ဆန်ဆန်ဆူဆူကွာပြလာတာတော့မှကုတုံးကိုတိလျက်နေတော့မှမြေအောင်လောင်စာအတုံးကနှစ်ဆင်နှစ်ဆဖြစ်လာပါတယ်။ကမ္ဘာအပူချိန်ကို 1.5 ဒီဂရီထက်ပိုမတက်အောင်လို့ကန့်သတ်ဖို့ပါရီသဘောတူစာချုပ်မှာကျွန်တော်တို့ခေါင်းဆောင်တွေကကတိကဝတ်ပြုခဲ့ကြပါတယ်။ဒါပေမဲ့ကျွန်တော်တို့လမ်းအများကြီးလွဲချော်နေပြီဆိုတာကိုဒီနှစ်အစိုးရစံကပြနေပါတယ
်။ပါကစ္စတန်မှာရေကြီးတာဥရောပမှာအပူလိုင်းရိုက်လာတာတရုတ်အာဖရိကတိုက်အရှေ့ပိုင်းဥဂျိုဒေသနဲ့အမေရိကန်လိုနေရာတွေမှာမိုးခေါင်လာတာတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကရည်ညွှန်းပြောခဲ့ပါတယ်အတွင်းရေးမှူးချုပ်ကအခုလိုဆက်ပြောပါတယ
် The report is a shameful reminder that resilience building is the neglected half of the climate equation
ဒီစင်ကစားကရှက်ရှက်နဲ့သတိပေးလိုက်ရတာပါပဲအပြောင်းလဲဒဏ်ခံနိုင်အောင်ထူထောင်ရေးကိုလည်းမျက်ကွယ်ပြုထားတာပါဒီကိစ္စအပေါ်မှာလေးလေးနက်နက်ထားဖို့ဖွံ့ဖြိုးပြီးတိုင်းပြည်တွေကမျက်ကွယ်ပြုနေကြတာဟာလဲကြုံမကောင်းကြားမကောင်းဖြစ်ပါတယ်ဖွံ့ဖြိုးဆဲတိုင်းပြည်တွေကိုကူညီမယ်ဆိုတဲ့ကတိကဝတ်လည်းပြတ်ကွက်နေပါတယ်ရာသီဥတုအပြောင်းလဲဒဏ်ခံနိုင်ရေးအတွက်ဖွံ့ဖြိုးပြီးတိုင်းပြည်တွေကစုပေါင်းပြီးတော့တစ်နှစ်ကိုဒေါ်လာဘီလီယံ40ပေးဖို့ဂလပ်စကိုအစည်းအဝေးဆုံးဖြတ်ချက်ကတိုက်တွန်းထားပါတယ်။စနိုင်ဖို့အတွက်အပြည့်အဝသူတို့ပေးကြရပါမယ်
။နောက်လာမယ့်9နှစ်မှာကမ္ဘာအပူချိန်က 1.5 ဒီဂရီတက်လာဖို့အလားအလာ45ရာခိုင်နှုန်းရှိတယ်လို့ကုလသမဂ္ဂဌာနတွေနဲ့မိဖက်အဖွဲ့အစည်းတွေရဲ့အချက်အလက်တွေကိုယူပြီးအစိုးရခန်းစာကပြောထားပါတယ်။နောက်9နှစ်အတွင်းတစ်နှစ်နဲ့မှာတော့စံချိန်တရားပူဖို့ဖြစ်နိုင်ခြင်း63ရာခိုင်နှုန်းရှိတယ်လို့လည်းအစိုးရခန်းစာကဆိုပါတယ်ခင်ဗျာ
ဥတင်မောင်တန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်သောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်ဒါအပြင် VOA ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာအသံလွှင့်နေတဲ့အချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်သလိုပဲကျမတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့မှာလည်းအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Set 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru channel 123တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်းပါသောတာရှင်များရှင်။VOA American တန်ရ2022ခုနှစ်အောက်တိုဘာလ4ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24.50တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့သတင်းတောင်မှတ်စုကိုအရင်ဆုံးနှားဆင်ချရဖို့ရှိပြီးဒီနောက်မှာတော့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တို့ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ
်။အဲဒီကတော့ဒေါ်လာလိုင်းရှင်းကိုဆော့ချတဲ့သဘောပါ။အော်ဒုတိယချက်ကတော့ကျွန်တော်တို့အနေနဲ့နေဆက်မှာကျွန်တော်ကရုပ်ပီကိုရေးဖို့
အပတ်စဉ်စီးပွားရေးစီစဉ်မှာနားဆင်ချရပါမယ်ရှင်အခုရင်ဆုံးတော့ကိုသားညွန်ဦးတင်ဆက်ထားတဲ့သတင်းထောင်မှတ်စုကိုနားဆင်ပါ
ခုစက်တဘလ7ရက်နေ့မှာစတင်တဲ့89ကြိမ်မြောက်ကုလသမဂ္ဂအထူးဌာနညီလာခံမှာမြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့နိုင်ငံအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့နိုင်ငံခေါင်းဆောင်တွေကစိုးရိမ်မကင်ပြောဆိုကြပါတယ်မြန်မာလူခွင့်ရေးအခြေအနေစိုးရိမ်နေမှုနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့အထူးဌာနညီလာခံမိကုံးမှာထောက်ပြဝေဖန်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီလိုလားတဲ့တက်ကြွလှုပ်ရှားသူတွေတိုင်းသားလူနည်းစုတွေအပေါ်မှာစစ်အာဏာပိုင်တွေရဲ့စိုးရိမ်တဲ့ဖိနှိပ်မှုတွေနောက်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေအမျိုးသမီးနဲ့မိခလေးတွေအပေါ်ဖိနှိပ်မှုတွေတိုးမြင့်လာနေတယ်ဆိုပြီးတော့အမေရိကန်သမ္မတကပြောကြားသွားတာဖြစ်ပါတယ်ကလသမကအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကလည်းမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းကစိုးရိမ်စရာအခြေအနေတွေနဲ့ပတ်သက်ပြီးတော့အထူးဌာနညီလာခံအဖွဲ့မိကုံးမှသတိပေးထားပါတယ်မြန်မာနိုင်ငံမှာစိတ်ပျက်စရာလူသားချင်းစာနာမှုလူခွေရေးနဲ့လူညွန်ရေးအခြေအနေတွေဟာတနည်းတစ်ခြားပိုပြီးတော့ဆိုးလာနေတယ်လို့သူကပြောဆိုပါတယ်နိုင်ငံတကာခေါင်းဆောင်တွေရဲ့ကုလသမဂ္ဂအထူးဌာနညီလာခံမိကုံးတဲ့မြမအရေးထက်သွင်းပြောဆိုကြတဲ့အထက်မှာနိုင်ဂျီးရီးယားနိုင်ငံသမ္မတကတော့ရွန်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်ခွင့်ရရေးကိုအဓိကပြောဆိုပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းအားရေးဟာအလွန်ရေးကြီးတဲ့ကိစ္စရပ်တစ်ခုဖြစ်ပြီးတော့နိုင်ငံတကာအတိုင်းအဝိုင်းရဲ့ကူညီပံ့ပိုးမှုဟာအလွန်ရေးပါတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆူဒီကလည်းကုလသမဂ္ဂထွေထွေညီလာခံမှာပြောကြားသွားပါတယ
် ASEAN will also continue to address seriously the situation in Myanmar
အရှေ့တောင်အာရှနိုင်ငံများအသင်းကြီး ASEAN အနေနဲ့လည်းမြန်မာနိုင်ငံအရေးကိုအလေးထားဆောင်ရွက်သွားမှာဖြစ်ပါတယ်မြန်မာအရေးအာဆီယံဘုံသဘောတူညီချက်၅ရပ်ကိုမြန်မာစစ်ကောင်စီအနေနဲ့အကောင့်ထဲပို့ဖို့ပြက်ကွက်တဲ့အပေါ်အင်ဒိုနီးရှားအနေနဲ့လွန်စွာမှစိုးရိမ်မိပါတယ်အာဆီယံအနေနဲ့မြန်မာအရေး80တိုးနိုင်အောင်ဆောင်ရွက်ရပါမယ်မြန်မာပြည်ကအခြေအနေတွေနဲ့အာဆီယံအသင်းကြီးကိုအကြက်ကင်ခံရတာမျိုးမဖြစ်ဖို့လိုပါတယ
်မြန်မာနိုင်ငံရဲ့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံအကျပ်တဲအပေါ်မှာကုလသမဂ္ဂလူညွေးကောင်စီရဲ့တုံ့ပြန်ကင်တွယ်မှုနဲ့ပတ်သက်ပြီးတော့စိတ်ပျက်မိတဲ့အကြောင်းမလေးရှားဝန်ကြီးချုပ်ကလည်း89ကြိမ်မြောက်ကုလသမဂ္ဂအထူးညီလာခံမိကုံးထဲမှာပြောကြားပါတယ်ကုလသမဂ္ဂလူညွေးကောင်စီအနေနဲ့ဒီကိစ္စကိုလက်ရှောင်နေပြီးတော့အာဆီယံကိုလွှဲပြောင်းပေးနေတယ်လို့တော်မှတချို့ကမြင်နေကြတယ်လို့သူကပြောပါတယ်။ထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံကြေးဝန်ကြီးလည်းဖြစ်တဲ့ဒွန်ပရမိုဝင်နေကတော့အာဆီယံ800အရှာနိုင်ငံများအသင်းရဲ့နီးလန်းတဲ့ဆောင်းချက်တွေဟာမြန်မာနိုင်ငံရဲ့ပြည်ပခါတွေချုပ်ငင်းအောင်လို့အကောင်းဆုံးအကူအညီပေးနိုင်မယ်လို့ယုံကြည်တဲ့အကြောင်းကုလသမဂ္ဂထွေထွေညီလာခံမှာပြောဆိုပါတယ်။မြန်မာနိုင်ငံအတွင်းသက်ဆိုင်ရာအဖွဲ့အစည်းအလုံးတင်မာမှုတွေလျှော့ချပြီးတော့အကြမ်းဖက်မှုတွေအဆုံးသတ်ရေးချက်ချင်းဆောင်ရွက်ဖို့နဲ့ကောလိပ်ချက်တူကိုညင်းညံ့တဲ့အဖြစ်ရှာနေအောင်လို့ဆွေးနွေးညှိနှိုင်းဖို့ကိုလည်းတိုက်တွန်းတဲ့အကြောင်းထိုင်းနိုင်ငံရဲ့ဝန်ကြီးကပြောသွားပါတယ်။မြန်မာနိုင်ငံရဲ့ဖြစ်ပေါ်မှုအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ကောင်စီကိုတင်သွင်းခဲ့တဲ့အစီရင်ခံစာတည်းမှာတော့အခုနှစ်ဇွန်လကစပြီးတော့မြန်မာပြည်သူတွေရဲ့ဆင်းရဲဒုက္ခအကြောက်တရားတွေနဲ့လူညွတ်အခြေအနေတွေဟာဆိုးဝါးဆုတ်ယုတ်လာခဲ့တယ်ဆိုပြီးတော့လူခွင့်ဆိုင်ရာကုလသမဂ္ဂယာယီမဟာမင်းကြီးနက်ဒယ်အန်နက်ရှက်ကဒီလူခွင့်ကောင်စီရဲ့50ကြိမ်မြောက်ညီလာခံကိုတင်ပြခဲ့ပါတယ်။မြန်မာစစ်တပ်ဟာအတိုက်ခံအင်အားစုတွေကိုပြစ်မှတ်ထားတိုက်ခိုက်ရုံနဲ့မကဘဲနဲ့အတိုက်ခံတွေကိုထောက်ခံအားပေးတယ်လို့ယူဆတဲ့လူမှုအတိုက်ဝန်းတွေကိုပါပြစ်မှတ်ထားတိုက်ခိုက်နေတယ်ဆိုပြီးတော့ Nadal and Nashef ကလူခွင့်ကောင်စီမှာထွက်ဆိုပါတယ
်ဒီရေတော်ပုံမုတ်ချအောင်မြင်ရမည်ဖြစ်ပါတယ
်လက်ရှိမှာတော့ကုလသမဂ္ဂထွေထွေညီလာခံကဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရခန့်အပ်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာအငြင်းတန်းကုစလေဦးကျော်မိုးထွန်းကိုအတိအမှတ်ပြုထားပါတယ်စစ်တပ်ကအာဏာသိမ်းတဲ့အချိန်မှာတမကြီးဦးကျော်မိုးထွန်းကသူအနေနဲ့စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်ပြီးတော့လူလူကရွေးချယ်ထားတဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ရတားအစိုးရကိုပဲကုစားပြုတယ်ဆိုပြီးမနစ်ကအထူးညီလာခံမှာပြောဆိုကြေညာခဲ့တာပါစစ်အာဏာသိမ်းမှုကိုစန့်ကျင်ခဲ့သူကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကုစလေဦးကျော်မိုးထွန်းပေါ်နိုင်ငံတော်တစ္ဆာဖောက်ဖြစ်ဆွဆွဲပြီးတော့စစ်ကောင်စီကသူ့နေရာအစားထိုးဖို့ကြိုးပမ်းနေပေမဲ့ ကုလသမဂ္ဂမှနိုင်ငံကူစားပြုမှုကိုစီစဉ်လက်ခံရတဲ့ Credential Committee ကအဆုံးဖြတ်မပေးဘဲနဲ့မနစ်တုန်းကဆိုင်းငံ့ထားပါတယ်။ဒါကြောင့်လည်းရှိပြီးသားမြန်မာအမြဲတမ်းကုစားလေဦးကျော်မိုးထွန်းကလက်ရှိကုလသမဂ္ဂတာဝန်ကိုဆက်ပြီးတော့ထမ်းဆောင်ခွင့်ရနေပါတယ်
။ကျွန်တော်တို့ NUG ကိုအစိုးရတည်းအနေနဲ့အတိမတ်ပြုဖို့ကိစ္စကတော့အရင်တော့သူတို့ပြောပါတယ်။နိုင်ငံကိုပဲအတိမတ်ပြုမယ်အစိုးရကိုအတိမတ်မပြုဘူးဆိုတဲ့အနေအထားမျိုးပေါ့နော်။အဲ့တော့ဒါအရင်တော့ဟို old school of thought ပါပြောမယ်ဆိုရင်တော့အစိုးရတည်းဖြစ်ဖို့အတွက် area ရှိရမယ်ထိန်းချုပ်နိုင်မှုရှိရမယ်ဆိုတော့အကြောင်းအရာကိုတိကထားတယ်ဒါပေမဲ့အခုအချိန်မှာကျွန်တော်တို့ကဟိုတရားဝင်မှုကိုတော့ကျွန်တော်တို့ဒါဘယ်သူမှညှိလို့မရပါဘူး NUG ကဒီတကယ်ကိုတရားဝင်အစိုးရဖြစ်တယ်ဆိုတော့ပြနိုင်တယ
်ဦးကျော်မိုးထွန်းနေရာမှာအစားထိုးခန့်ဖို့ American ပြည်တော်စု Washington DC ကမြန်မာစစ်တမ်းရုံးရဲ့စစ်တမ်းမှုဘုံမူကြီးအောင်သူရင်ကိုမနစ်ကလေးက Credential Committee ကိုစစ်ကောင်စီဘက်ကတင်သွင်းထားပါတယ်။ဒီနေ့အတွက်လဲသူ့ကိုပဲဆက်ပြီးတော့အဆိုပြုထားရှိမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းက view ကိုပြောပါတယ်
။မြန်မာနိုင်ငံအနေနဲ့ကတော့ကျွန်တော်တို့ရခိုင်ပြည်တိုင်းကျွန်တော်တို့ကိုယ်စားလှယ်ပေါ့နော် AAB ဖြစ်တယ်။ဖျောက်နိုင်တဲ့ကိုယ်စားလှယ်ပေါ့ဆောင်ရွက်နိုင်တဲ့လီဂါနဲ့ဆောင်ပေးဖြစ်တယ်။ဒါတော့ UN အနေနဲ့ကတော့သူတို့လှုပ်ဆောင်ခြင်းမလှုပ်ဆောင်ခြင်းကတော့သူတို့အပိုင်းမှာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတကာစစ်တမ်းနဲ့တို့ဥပဒေကမ္မခါရပြည်နေနေစီးနေတဲ့အချိန်တွေတို့ဒီကဲသွားတရားအနေနဲ့တင်ကြားတာဖြစ်တယ်
။ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံကိုကူစားပြုမဲ့သူဆုံးဖြတ်ချက်ကြာနေဦးမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာပိုပြီးတော့ကြက်တဲဆိုးဝါးလာမယ်လို့မြန်မာရေးလေးလာစောင့်ကြည့်နေသူတွေကသုံးသပ်ပါတယ်။ကုလသမဂ္ဂတန်မာရေးအားပြိုင်မှုမှာကာယကံရှင်တူဖြစ်တဲ့တန်မာကြီးဦးကျော်မိုးထွန်းကCredential Committee ထဲမှာမြန်မာတင်မှုစီရေးကိုထောက်ခံအားပေးတဲ့နိုင်ငံအတော်များများရှိတယ်လို့သူ့ရဲ့အမြင် VOE ကိုပြောခဲ့ပါတယ
်။မြန်မာနိုင်ငံရဲ့ပေါ့နော်ဒီမိုကရေစီလှုပ်ရှားမှုမှာအားပေးနေတဲ့နိုင်ငံသားမှာတော့ပေါ့နော်ဒီပြည်သူကိုကိုယ်ပြည့်တဲ့လူကဆက်လက်ပြီးတော့ဒီနေရာမှာရှိစေဖို့အတွက်ဆက်ပြီးတော့သူတို့ကိုယ်တိုင်ကလည်းတွန်းအားပေးတယ်သူတို့ကိုယ်တိုင်ကလည်းအားပေးဆောင်ရွက်တယ်ပေါ့နော်ဒါကြောင့်ထောက်ခံအားပေးခြင်းအားပေးတမ်းပူခြင်းတွေကိုသူတို့အနေနဲ့လုပ်သွားမယ်လို့
ဥကျော်မိုးထွန်းနဲ့ဘုံမူကြီးအောင်သူရင်ဘသူကိုရွေးချယ်မလဲဆိုတာ Credential Committee ကဒီနေ့မှာပြပသက်သာဆုံးဖြတ်ပါမလားဆိုတဲ့မိကွန်းတွေလည်းထွက်ပေါ်နေပါတယ်ကုလသမဂ္ဂတန်တမန်အတိုင်းဝန်းနဲ့ညီဆက်တဲ့ VOE ရဲ့သတင်းအရင်းမြစ်ကတော့တယောက်ယောက်ကိုရွေးချယ်လိုက်တာမျိုးမဟုတ်ဘဲနဲ့ Credential Committee ကမနစ်တုန်းကလိုပဲဆုံးဖြတ်ချက်မချဘဲထားလိုက်တာမျိုးဖြစ်နိုင်တယ်လို့ဆိုပါတယ်မြန်မာနိုင်ငံရေးလေးလာသူဒေါက်တာတင့်ဆွေကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
မမိကလည်းကျွန်တော်မနိုင်ငံနဲ့ပတ်သက်ပြီးတော့သမ္မတကြီးကျော်မိုးထွန်းဆက်လက်ရှိရေးကိစ္စမှာဒီညတော့ကစစ်ကောင်စီကလူရွေးကောင်စီမှာနေရန်ဖုံးတူဖြစ်တဲ့ရုရှားကိုပလူပလဲလုပ်ပြီးတော့ဆက်တင်နေတဲ့အချိန်ဆိုတော့အမေရိကန်ပြည်တော်စုကဒီဟာကိုတတ်မှတ်နေရရုရှားရဲ့တူရဲ့ကိုဘလို့စီယုံတိုင်လေအပေါ်မှာမဒီလေမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
အခုကျင်းပခဲ့တဲ့89ကြိမ်မြောက်ကုလသမဂ္ဂထူထူညီလာခံမှာနှစ်နှစ်ဆက်တိုက်ဖြစ်တဲ့မြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတို့ကကုစားပြုမေကွန်ပြောဆိုတာမျိုးမရှိခဲ့ပါဘူး။ရခိုင်တမန်ကြီးတွေကပဲထူထူညီလာခံကိုဆက်ပြီးတော့တက်ရောက်နေပါတယ်။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလကမြန်မာရသားစုရကိုဖယ်ရှားပြီးတော့စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းနိုင်ငံရေးအကျပ်တဲတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံနဲ့ပြီးခဲ့တဲ့နှစ်ဩဂတ်စ်လတည်းတာလီဘန်တွေတကြော့ပြန်အာဏာရခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကုလသမဂ္ဂကုစားပြုနေရာအငင်းခုံကဒီနှစ်ထိကိုမပြည့်ပြတ်နိုင်သေးပါဘူး။ကမ္ဘာနိုင်ငံတစ်ဝှမ်းမှာတော့ဒီမိုကရေစီလိုလားသူမြန်မာလူမှုအတိုင်းအဝန်တွေကလက်ရှိတာမတ်ကြီးဦးကျော်မိုးထွန်းကိုပဲလက်ခံအသိအမှတ်ပြုတဲ့ကြောင်းထောက်ခံဆန္ဒပြနေကြတာကိုတော့ဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်မှာတင်ဆက်လိုက်ရပါမယ်။ကျွန်တော်ကားနေပါတယ
်။ကိုသားညဦးတင်ပြတော့တဲ့သတင်းတောက်မှတ်စုအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါလေရှင်။အခုတော့ပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ကြရအောင်ပါ။ရုရှားနဲ့မြန်မာကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေဟာဆိုရင်အမေရိကန်ဒေါ်လာပေါ်အပြူရမှုရော့သွားစေရစ်ကောက်စီရဲ့ကြိုးပမ်းမှုအဖြစ်စီးပွားရေးအတိုင်းဝိုင်းကရှုမြင်ကြပါတယ်။ဒါ့အပြင်မြန်မာနိုင်ငံအတွက်လက်ရှိမှာလိုအပ်နေတဲ့ဆက်သုံးစီနဲ့ဓာတ်မြေဩဇာလဲရုရှားထံကရနိုင်ပွဲရှိတယ်လို့လည်းသုံးသပ်ကြပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာရှင်။ဆရာနာသိမ့်ပြီးနောက်ပိုင်းမြန်မာစစ်ကောက်စီအကြီးအကဲရဲ့ရုရှားနိုင်ငံခီးစင်တွေထွက်ပေါ်လာပြီးရုရှားနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးကြိုးစားလာပါတယ်။ဒါဟာအမေရိကန်ဒေါ်လာအပေါ်အပြုရမှုရော့သွားရေးစစ်ကောင်စီရဲ့ကြိုးပမ်းမှုအဖြစ်စီးပွားရေးပညာရှင်ဦးစိန်ထေကယူဆပါတယ်
။ဒါဒေါ်လာစားသုံးမှာပါဗျာ။သူကယွမ်သုံးမယ်။ယွမ်မှရူပယ်သွားမယ်။အဲ့လိုမျိုးသူကတဆင့်ကန်နဲ့သူကသွားမယ်ဒေါ်လာကိုအပြည့်မှုနဲ့နဲမှာနဲအောင်လုပ်တာ။ဒါပေမဲ့ခုနကျွန်တော်တို့မြန်မာကျွန်တော်တို့မှာအဓိကသူ့နိုင်ငံသားကိုရောက်ရလန်းက border trade ရှိတယ် နောက်တစ်ခါ gas ရောင်းရရှိနော်ပြန်တဲ့ဟာတွေကအမေရိကတို့ယူရိုယူရိုတို့ဂျန်နယ်ဓာတ်တွေပို့တဲ့ဟာတွေကသူ့တို့ကပိတ်ဆို့သွားပြီးစိုက်ရှင်နေနဲ့မိတယ်နော်ဆန်လေးပါလေအာဖရိကပို့လို့နည်းနည်းရောင်းဒါလည်းပဲရူပဲသုံးမသုံးကျွန်တော်မသိဘူးများသောကဒေါ်လာပဲသုံးမှာဖြစ်တော့သူ့ကဒေါ်လာလိုအပ်မှုကအဲ့လိုနည်းနဲ့ရှော့သူကြံစီတာပဲ
အမေရိကန်ဒေါ်လာအစရုရှားတရုတ်အိန္ဒိယငွေကြေးတွေနဲ့အစားထိုးစားပြတ်နိုင်ရေးအတွက်လဲစစ်ကောင်စီအခြေအကဲကရုရှားနိုင်ငံခီးစဉ်အတွင်းမှာပြောခဲ့တာပါရုရှားနဲ့မြန်မာစီးပွားရေးပူးပေါင်းဆောင်ရွက်မှုဟာစိတ်ဝင်စားဖွယ်ဖြစ်တယ်လို့ပေါမောက်ခဇက်အဘူဇာကလည်းပြောပါတယ်အရှိတောင်အာရှဒေသတွင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ပုံကန်ဒေါ်လာမှုဆိုင်ရာရန်ပုံငွေထောက်ပံ့မှုနဲ့ထောက်ပံ့ပို့ဆောင်ရေးနိုင်ငံရေးအရာလက်နက်ကင်ပုံကံမှုတွေကိုနှစ်ပေါင်း30ကျော်ကြာလေ့လာနေတဲ့ပမောက်ခဆက်အဘူဇာကမြန်မာရေး STEM Center ဆွေးနွေးပွဲမှာအခုလိုပြောခဲ့တာပ
ါ I think the economic ties are more interesting and that is the support
စီးပွားရေးပူးပေါင်းဆောင်ရွက်မှုကပိုပြီးစိတ်ဝင်စားဖို့ကောင်းပါတယ်မြန်မာနိုင်ငံမှာလက်ရှိတကယ်ကိုလိုအပ်နေတဲ့ဓာတ်မြေဩဇာရောင်းပေးတာမျိုးလောင်စာဆီကိုလျှော့ဈေးနဲ့ရောင်းပေးတာမျိုးပါနောက်ပြီးဒါတွေအလုံးကိုအမေရိကန်ဒေါ်လာနဲ့မဟုတ်ဘဲရောင်းချတာမျိုးလည်းဖြစ်နိုင်ပါတယ်ရုရှားမှာမြန်မာဘဏ်တွေရုံးဖွင့်နေကြတာတွေ့နေရပါပြီ။နှစ်နိုင်ငံစလုံးကပြင်းပြင်းထန်ထန်ဒဏ်ခတ်ပိတ်ဆို့ခံရတာကြောင့်သူတို့အနေနဲ့အမေရိကန်ဒေါ်လာကိုရှောင်ရှားနိုင်ရေးအတွက်ရူဘယ်နဲ့ဒါမှမဟုတ်လဲကျပ်နဲ့ဒါမှမဟုတ်လဲတခြားနည်းတစ်ချို့နဲ့ဖလှယ်ရေးကြိုးစားနေကြတာပါလို့ပါမောက်ခဇက်အဘူဇာကပြောသွားတာပါ။တချိန်တည်းမှာပဲမြန်မာဗဟိုဘဏ်ကဆက်သုံးစီတင်သွင်းမှုကိုတရုတ်ရန်ငွေနဲ့ပေးချေခွင့်ပြုမဲ့အကြောင်းစက်တင်ဘာလ30ရက်နေ့တောက်ချန်နေ့ကကြေညာတဲ့အကြောင်းပြည်တွင်းလုပ်ငန်းရှင်တွေကပြောပါတယ်။စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကတော့ဒီအပေါ်အခုလိုမှတ်ချက်ပေးပါတယ်။အဲ
သူကတော့ဒေါ်လာလိုက်ရေးရှင်းကိုရှော့ချတဲ့သဘောပါ။အဲဒုတိယချက်ကတော့ကျွန်တော်တို့အနေနဲ့နေဆက်မှာကျွန်တော်တို့ကဒီ OBO ရေးဖို့ကိုရင်တော့စံတို့စကွဲတို့ကယူရင်ရတာပေါ့နော
်။ဟုတ်ကဲ့ဆရာ။
ဒီဝင်လာတဲ့အဲဒီဘက်ကိုပြန်ရောက်တဲ့နေရာမှာရေတော့ကတော့နေဆက်ကနေတင်သွင်းတဲ့ပစ္စည်းကိုပဲသိရှိခွင့်ပြုလာတာအဲ့တော့နေဆက်ကနေဝင်တဲ့ပစ္စည်းကနေတဲ့အကြောင်းမျိုးကျွန်တော်တို့ export ပို့တဲ့ပြန်ဝင်လာတဲ့ယူရန်အတွက်သုံးပြုတဲ့ဟာနေတာပေါ့နော်အဲ့တော့ယူရန်ဈေးသိမ့်မရတဲ့သဘောရှိတယ်အခုစီသမားကိုသိရှိခွင့်ပြုလိုက်တယ်ဆိုတော့ဒါဘာပဲဖြစ်ဖြစ်ဟိုပြောရတော့ဒီတရုတ်နိုင်ငံကိုကျွန်တော်က export ပို့တဲ့လူတွေအတွက်ကတော့နေဆက်ကပို့တဲ့လူတွေအတွက်ကတော့ပိုပြီးတော့အားသာပါရမလို့ဒီတို့ကဈေးကောင်းပြန်ရနိုင်တဲ့နေသားတွေ့
ပြည်ရင်းဈေးကွက်မှာလဲရွှေဈေးဒေါ်လာဈေးဆက်သုံးစီဈေးအနည်းငယ်ကျလာပြီမဲ့တခြားကုန်စီတွေကတော့ဈေးသိမ့်မကျသေးပါဘူးစံဈေးကတော့စနေနေ့တုန်းကဒိုင်းဈေးကျခဲ့ပါတယ်ရုရှားကနေလောင်စာဈေးဝယ်ယူမယ်ဆိုတာကိုတော့စစ်ကောင်စီဘက်ကလည်းပြောဆိုထားတာပါဒါပေမဲ့ဘလို့နှုံးတာနဲ့ဝယ်ယူထားတယ်လဲဘလောက်ပမာဏဝယ်ယူတယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူးပုံမှန်အဖြစ်တော့မြန်မာနိုင်ငံဟာစင်ကာပူနောက်တရုတ်ရဲ့ပက်ထရိုချိုင်းနာတို့ကနေရန်ကုန်စိတ်ကန့်အယောက်နှုံးနဲ့ဝယ်ယူနေတာဖြစ်ပါတယ်။ဒါပြင်ရုရှားထံကဓာတ်မြေဩဇာဝယ်ယူရရှိရေးလည်းဖြစ်နိုင်တယ်လို့ဒေါက်တာဆူထွန်းကယူဆပါတယ
်။မှန်တယ်ကျွန်တော်ကဓာတ်မြေဩဇာလည်းဒီပြီးခဲ့တဲ့လတွေပါပေါ့နော်ကျွန်တော်ကဝယ်ဥခတ်သွားတော့နော်တရုတ်ပြည်ကရင်တော့ကျွန်တော်ယူရီးယားမျိုးစာဝယ်တယ်။မတရုတ်နိုင်ငံက export ban နဲ့တော့ဝယ်ဥခတ်သွားတော့နော်အဲ့တော့ကျွန်တော်တို့ကဒါဘာပဲဖြစ်ဖြစ်ဒူတဲ့ရိုးစာနဲ့အဓိက focus ဆုံးပြီးပြောတော့နော်ဒူရီကတော့ဒီရေနံနဲ့ဟို gas diesel ကိုပြောတော့အဲ့ဒါကျတော့ဒီဒူရီကလည်းဝယ်လို့ပူခတ် gas diesel တော့မှဝယ်လို့လွယ်အဲ့တော့ဒါနဲ့တော့ဒီနဂါစအနေနဲ့အဓိကသူပေးချင်တာကတော့အဲ့ဒူရီကမျိုးစာကိုဖြည့်ခံတယ်လို့ထင်တာ
ဟုတ်ကဲ့
သူကလာမယ့်အရာဒီမှာပေါ့ဒီထုတ်ပြန်တဲ့နေရာမှာတော့ဒူရီစဘာဒီက၈သိန်းစိုက်ဖို့အတွက်ဒါဒီရန်ဟိုလေ400ဘီလီယံသူအနေထောက်ပံ့မယ်ဆိုပြီးတော့ပြောတာမကိုဗစ်ရန်ပုံဝင်ရအဲ့ဒီကိုထောက်ပံ့တဲ့နေရာမှာသူကဘူးမထောက်ပံ့ဘူးဒီဩဇာထောက်ပံ့တယ်လို့ဆိုတာတော်နေတာအဲ့ဒီဟာယူရီးယားဒီဒီဩဇာဟိုရုရှားအနေသူရတာပုံစံမျိုးတော့ဟုတ်တယ
်ရုရှားနဲ့မြန်မာကြားရေလုံငန်းပူးပေါင်းဆောင်ရွက်ရေးနားလည်မှုစာချင်းလိုက်လက်မှတ်ရေးထိုးထားတာကိုလည်းတွေ့ရကြောင်းဒေါက်တာဆိုးထွန်းကပြောပါတယ်
ရရှာထွက်တဲ့ရေလုံငန်းကုန်ကျန်းကိုကျွန်တော်တိုင်းတည်းကလက်ရှိရေလုံငန်းဒီငေးကားဆဲုံတွေကဒီကုန်ကျန်းမရှိတော့မလဲနိုင်တာရှိတော့ရုရှားနေပြီးအကုန်စနစ်နဲ့တင်သွင်းပြီးတော့မှပြန်ပြီး re-export လုပ်တယ်ဆိုတာဟာအမှုလူထိုးတော့တွေ့တယ်။ရုရှားနေပြီးတော့ဒီဒေတာပစ္စည်းတချို့အကုန်စနစ်ကိုပါပြီးတင်သွင်းပြီးတော့ အမှားကြီးရနေကြမှာဒါပုံတော်ပြန်ပဲလူအတဲထုတ်ပြမှာပြီးခိုးလို့မယ်နမိုးကြီးခိုးတော့လို့ကြောင့်ပြေ
အိန္ဒိယကလည်းမြန်မာပြည်ကုန်စည်ကိုအိန္ဒိယရူပီးနဲ့ဝယ်ယူဖို့နှစ်ဖက်ဆွေးနွေးနေကြပါတယ်ဒါပေမဲ့လက်တွေ့ဆောင်ရွက်နိုင်တာတော့မရှိသေးပါဘူးလက်ရှိမှာတော့ထိုင်းနယ်စပ်မှာထိုင်းဘဏ်တွေနဲ့ဘတ်ငွေတရုတ်ယွမ်ငွေတို့အသုံးပြုဆောင်ရွက်နိုင်တာရှိပါတယ်ဒါပေမဲ့လည်းရုရှားနဲ့အိန္ဒိယငွေကြေးတွေနဲ့တော့ကုန်သွယ်ရေးမှာလက်တွေ့မလုပ်နိုင်သေးပါဘူးရှင်ပါစစီပွားရေးအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါဗြိတိန်နိုင်ငံမှာစက်တင်ဘာလဆန်းကလုတ်တဲ့မောင်းတူမဲ့ဒရုန်းယင်ပြပွဲတစ်ခုမှာပိုပြီးစမ်းသစ်ရှေ့ပြေးတဲ့ဒရုန်းယင်တွေကိုပြသခဲ့ကြပါတယ်ခောက်တောင်ပန်တပ်ဒရုန်းအချိန်ကြာကြာပြန်နိုင်မဲ့ဒရုန်းစသဖြင့်ထူးခြားတီထွင်မှုသစ်တွေကိုပွဲထုတ်ပြသခဲ့ကြပါတယ်မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်
ဗြိတိန်နိုင်ငံမှာကျင်းပခဲ့တဲ့ Drone X Drone ယာဉ်ဆိုင်ရာကုန်စည်ပြပွဲဟာပုဂ္ဂလိကလုပ်ငန်းရှင်အချင်းချင်းကြားအယောင်းဝယ်လုပ်နိုင်တဲ့အကြီးအကျယ်ဆုံး Drone ယာဉ်ကုန်စည်ပြပွဲကြီးဖြစ်ပါတယ်။မောင်းသူမဲ့ Drone ယာဉ်တွေကိုတီထွင်နေတဲ့ကမ္ဘာအနှံ့ကကုမ္ပဏီတွေကသူတို့ရဲ့နောက်ဆုံးတီထွင်ဖန်တီးမှုတွေကိုပွဲထုတ်မိတ်ဆက်ပြသခဲ့ကြပါတယ်။ဆေးရုံတွေမှာအရေးပေါ်လိုအပ်တဲ့ဆေးဘက်ဆိုင်ရာပစ္စည်းတွေကိုအချိန်မြန်မြန်ပို့ဆောင်ပေးနိုင်အောင်တီထွင်ထားတဲ့ Drone တွေထဲမှာ Israel နိုင်ငံက Gatfin ကုမ္ပဏီတီထွင်ထားတဲ့ Drone ကတော့တောင်ပံကိုခောက်နိုင်ဖြတ်နိုင်တဲ့ drone ရေမျိုးဖြစ်ပါတယ်။အစင်းအတက်မှာတောင်ပံကြောင့်အကန့်အသတ်ဖြစ်မနေအောင်တောင်ပံတွေကိုခောက်နိုင်အောင်လှုပ်ထားတာဖြစ်ပါတယ်
။ Well, first of all, fixed wing air vehicle was never designed to take off vertically. It was never designed for that.
ပုံမှန်တောင်ပံတက်ထားတဲ့ရေမျိုးကအပေါ်ကိုဒေါင်လိုက်ပြန်တက်နိုင်ဖို့ဒီဇိုင်းလှုပ်ထားတာမဟုတ်ပါဘူး။ကျွန်တော်တို့လည်းအစကဒေါင်လိုက်ပြန်တက်နိုင်အောင်ကြိုးစားထွင်ခဲ့ပါသေးတယ်။ဒါပေမဲ့ပြဿနာတွေအများကြီးကြုံရပါတယ်ပထမပြဿနာကလေပြင်းတိုက်နေခြင်းဆိုရင်ယင်ကအရန်ကိုရိမ့်လှုပ်ပြီးတော့မငြိမ်တော့ပါဘူးတောင်ပံပူရှည်လေးပိုလှုပ်နေဖြစ်ပါတယ်အဲ့ဒါကိုထိမ့်ဖို့တိတ်ကိုခက်ပါတယ်အဲ့ဒါကြောင့်တက်ချိန်စင်းချိန်မှာဘေးတောင်ပံတွေရှိနေရင်အများကြီးအကန့်အသတ်ဖြစ်ပါတယ
်သူတို့ရဲ့ drone ယာဉ်တွေမှာလစ်သီယမ်ဘက်ထရီမဟုတ်ဘဲ hydrogen fuel cell battery အမျိုးအစားကိုသုံးထားတာဖြစ်လို့အချိန်ပိုကြကြပြန်တန်းနိုင်ပါတယ်ဒါကြောင့်တခြား drone ယာဉ်တွေထက်ကိုပိုဝေးတဲ့အကွာအဝေးကိုသွားနိုင်မှာပါအခုနောက်ပိုင်းတီထွင်ကြတဲ့ drone ယာဉ်တွေမှာ lithium battery ရဲ့အစား hydrogen battery တွေကိုပိုပြီးတော့သုံးလာကြပါတယ်အဓိကအားသာချက်ကတော့ဓာတ်အားကိုချက်ချင်းပြန်ဖြည့်နိုင်တာဖြစ်ပါတယ် lithium battery တွေဆိုရင်တော့ battery ကုန်သွားရင်အဲ့ဒီ battery ကိုဖြုတ်အားသွင်းထားတဲ့ battery နဲ့လဲတက်ရတာမျိုးဖြစ်ပါတယ် hydrogen battery ရဲ့နောက်ထပ်အားသာချက်ကဖလုံအိမ်တန်းငွေဖြစ်စေတဲ့ညဉ့်ညမ်းလေတုလုံးဝမထွက်တာဖြစ်ပါတယ်မောင်းသူမဲ့ drone ယာဉ်တွေအဓိကတီထွင်ထုတ်လုပ်နေတဲ့ဗြိတိန်နိုင်ငံက ISS Aerospace Company ကလည်း Hydrogen အသုံး Sensor 8ဆိုတဲ့သူတို့ရဲ့ drone ယာဉ်အစ်စ်ကိုမိတ်ဆက်ပါတယ်။ဝင်းကျိန်25 kg အထိသဲဆောင်နိုင်တဲ့ Sensor 8 drone ယာဉ်မှာအာရုံခံ sensor တွေအများကြီးတက်ထားတဲ့အတွက်လိုချင်တဲ့အချက်လက်အများကြီးကိုတစ်ခေါက်ပြန်တန်းချိန်အတွင်းမှာပဲရနိုင်တယ်လို့ပြောပါတယ်။ Hydrogen Fuel Cell နဲ့တွဲရဲ့ Hydrogen ore တက်ထားတဲ့အတွက်တခြား drone တွေထက်ကို3ဆလောက်ပိုကြအောင်ပြန်သားနိုင်မှာဖြစ်ပါတယ်။
This is our Sensor 8 aircraft. It's been designed for multiple sensors, data fusion, autonomy.
Ayonga sensor ကြီးရော်ရီအများကြီးနဲ့တိကျမှန်ကန်တဲ့အချက်လက်တွေရယူဖို့အဝေးတိုင်းစနစ်မလိုဘဲနဲ့သူ့ဘာသာပြန်တန်းနိုင်ဖို့ Sensor 8 drone ယာဉ်ကိုတီထွင်လာတာဖြစ်ပါတယ်။ဝေးလံသွားပြီးတော့အချက်လက်တွေစုဆောင်းနိုင်ဖို့ရည်ရွယ်လုပ်ထားတာဖြစ်လို့ဘက်ထရီသက်တမ်းမိနစ်30 40လောက်နဲ့တည်းမလုံလောက်ပါဘူး။ Hydrogen battery နဲ့ဆိုရင်အဲ့ဒီထက်2ဆ3ဆပိုပြီးတော့ကြာကြာပြန်တန်းနိုင်ပါတယ်။ဒီ drone ယာဉ်ကတနအိခွဲလောက်ထိကြာကြာပြန်တန်းသွားနိုင်ပါတယ်။အတော်သင့်ဝေချိန်နဲ့ဆိုလို့ရှိရင်နှစ်နာရီလောက်တောင်မှပြန်တန်းနိုင်တဲ့အတွက်ဧရိယာပူဝေးဝေးသွားပြီးတော့ချက်လက်တွေစုဆောင်းနိုင်ပါတယ်ပုံမှန် drone ယာဉ်တွေလိုမျိုးပြန်တန်းနိုင်တဲ့အချိန်အကန့်အသတ်အတွက်စိတ်ပူနေစရာမလိုပါဘူ
းဂျာမနီက Aero DCS ဆိုတဲ့ကုမ္ပဏီကလည်းသူတို့ရဲ့ hydrogen battery သုံး air baro drone ယာဉ်တွေကကီလိုမီတာ800အထိအကွာအဝေး battery ပြည့်နေရင်8နာရီအထိ drone ကိုမောင်းနှင်နိုင်မယ်လို့ဆိုပါတယ်ဒီ drone အမျိုးအစား drone တစ်ခုကိုချန်ခင်းစေးဒေါ်လာ4000နီးပါးလောက်နဲ့များများထုတ်လုပ်နိုင်ဖို့ရည်ရွယ်ထားပါတယ်drone ယာဉ်တွေပုံမပေါ်ပါပြီးတော့အချိန်ကြာကြာပြန်သန်းနိုင်ဖို့အခုလို hydrogen battery ကိုအသုံးပြုနေကြသလိုလောင်စာနဲ့ဓာတ်အားပေါင်းထားတဲ့ hybrid drone တွေကိုလည်းတီထွင်ထားကြပါတယ် Steadicopter ကုမ္ပဏီကတီထွင်တဲ့ Black Eagle 50 မောင်းသူမဲ့ hybrid ရဟယင်ကရေပြင်ပေါ်မှာဝေးဝေးလန်လန်မောင်းနှင်နိုင်အောင်ရည်ရွယ်လုပ်ထားတာလို့ပြောပါတယ်
the hybrid solution is basically running on an electric motor but receiving the electricity from a generator that runs on fuel.
Hybrid လို့ပြောရတာက drone ကိုတအားသုံး motor နဲ့မောင်းနေပြီးတော့အဲ့ဒီတအားရဖို့အတွက်လောင်စာသုံးထုတ်လုပ်ထားလို့ဖြစ်ပါလေ။အဲ့ဒီလိုထုတ်ထားတဲ့အတွက် motor အစမပြတ်လဲပြီးတော့ပြန်တန်းနိုင်ပါလေ။ပို့ပြီးတော့ဆိတ်ချရတဲ့အပြင်အများကြီးထိမ့်သိမ့်ပြုပြင်နေကြလဲမလိုပါဘူး။ဝင်းထဲမှာ9နိုင်လောက်ကြတဲ့အထိပြန်တန်းနိုင်ပါလေ
။ Black Eagle 50 မောင်းသူမဲ့ helicopter ကဝင်းကျိ 50 kg အထိကိုတည်ဆောက်နိုင်တယ်လို့ပြောပါတယ်။မောင်းသူမဲ့ drone ရင်တွေပို့ပြီးပေါ်ပါလေဝင်ဟင်းထဲမှာအချိန်ကြာကြာပြန်တန်းနိုင်လေဖြစ်အောင်လို့ Denmark နိုင်ငံက Nordic Wing ဆိုတဲ့ကုမ္ပဏီကလည်း Astro ဆိုတဲ့ drone ရင်ကိုတီထွင်ထားပါသေးတယ်။ပေါ်ပေါ်ပါပါဖြစ်အောင်တီထွင်ထားတဲ့အတွက်သူတို့ရဲ့ drone ကိုလက်တစ်ဖက်ထဲနဲ့ကင်ပြီးတော့လေထဲကိုပြစ်လွှတ်နိုင်ပါတယ်။နောက်ထပ်ထူးခြားချက်ကပြန်ဆင်းတဲ့အခါမှာအချိန်လျှော့လိုက်ပြီးတော့တဝဲလေလေနဲ့မြေကြီးပေါ်ကိုထိုးဆင်းနိုင်အောင်လုပ်ထားတာပါ။မြေကြီးပေါ်ကိုဒီတိုင်းဆင်းသက်တဲ့အခါမှာအထီးခိုက်မရှိအောင်လို့တောင်ပံတွေကိုလည်းဖြုတ်ချပေးလိုက်ပါတယ်။
Our aim with the Astero drone was to build a sufficiently robust drone that can be in the
ကျွန်တော်တို့ရဲ့ရည်ရွယ်ချက်ကအလားတူ drone တွေထက်အတော်အသင့်အကျန်းခံနိုင်တဲ့ drone ရင်မျိုးတီထွင်နိုင်ဖို့ဖြစ်ပါတယ်။အထက်ထက်အခါခါပြုတ်ကြတာတောင်ပြတ်မသွားဘဲထပ်ပြီးပြန်တန်းနိုင်ဖို့ဖြစ်ပါတယ
်။စစ်ဖက်သုံးမဟုတ်တဲ့သူတို့ရဲ့ Astro drone ရဲ့တစ်ခုကိုဒေါ်လာ3000ကျော်လောက်ပေးရမှာဖြစ်ပါတယ်။ဆေးရုံတွေမိသက်တွေအပါအဝင်အရက်ဖက်သုံးအတွက်မောင်းသူမဲ့ drone ရင်တွေကိုအသုံးများလာနေတာကြောင့်အခုလိုမျိုးနောက်ဆုံးပေါ်နည်းပညာတွေနဲ့ drone ရင်တွေကိုထူးတဲ့ထူးအောင်တီထွင်နေကြတာဖြစ်ပါရဲ့ရှင်ကျွန်မစုမြတ်ပါပ
ါမစုမြတ်ပါပါရှင်ကဘာမှာတရားမျှတမှုအတွက်ရှေ့တန်းကတက်ယူနေတဲ့သတင်းထောက်တွေအတွက်ဆိုပြီးမင်းသား George ကလူနီတို့ဇနီးမောင်နှံစုပေးပွဲချင်းပခဲ့ပါတယ်။ James Bond ရုပ်ရှင်ကားတဲ့ကလို Agent Martin ကဒေါ်လာ3000ကျော်နဲ့အမည်မဖော်ဝယ်သူတူလေးလံအောင်သွားပါတယ်။ဒီလိုထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကသတင်းတွေကိုတက်တန့်ရောင်းသတင်းလွှာအစီအစဉ်မှာမတ်အေးတန်နာကျော်စူးစီးတင်ပြထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သွင်းမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဟောလိဝုဒ်ကျော်မမင်းသား George Clooney နဲ့သူ့ရဲ့ဇနီး Emma Clooney တို့ဟာနယူးယောက်မြို့မှာ LB ဆုချီမြပွဲကျင်းပပြီးတော့တရားမျှတမှုတွေတိုက်ပွဲဝင်နေကြတဲ့သူတွေကိုဂုဏ်ပြုသွားပါတယ်ဖန်စီချုံအောင်ခံရနိုင်ကိုကိုတိုင်ထိခိုက်ခံရနိုင်တဲ့အနေရကြကကဘာတော်မှာတရားမျှတမှုကိုရဲရဲဝံ့ဝံ့ကာကွယ်နေကြတဲ့သူတွေအတွက်ဒီစုကိုချီးမြှင့်တာပါလို့ George Clooney ကဒီစုအကြောင်းရှင်းပြထားတဲ့ဗီဒီယိုတွေမှာပြောထားပါသေး။မင်းသား George Clooney ဟာသူ့ရဲ့ဇနီးဖြစ်သူဗြိတိန်နိုင်ငံသူလူ့အခွင့်အရေးရှင်နဲ့ Emma Clooney နဲ့အတူဒီစုပေးပွဲစီစဉ်လှုပ်ဆောင်ပြီးတော့ကွာချင်းမှာမလုံးဝဖြစ်လုံးရမယ့်အလုပ်တွေလှုပ်ဆောင်နေပါတယ်လို့ပြောနေကြတဲ့သူတွေအတွက်အများရဲ့အားလုံးစိုက်မှုရဖို့ကြိုးရပါတယ
် that we need in the world journalists who are saying I'm willing to go to jail for 85 years like Maria Reza I mean she's here right now
85 နှစ်လည်းကြားနိုင်ပါတယ်လို့ပြောတဲ့သတင်းထောက်တွေ Maria Reza လို့ပါလို့ George Clooney ကပြောပါတယ် Nobel ငြိမ်းချမ်းရေးဆုရှင် Maria Reza ကဖိလစ်ပိုင်နိုင်ငံကသတင်းထောက်ဖြစ်ပါတယ် George Clooney ကသူ့ရဲ့နာမည်ကိုပြောသွားပြီးတော့သူအခုဒီပွဲမှာရောက်နေပါတယ်။သူတရက်နဲ့ရက်နဲ့ပြန်มาပါ။သူကသူ့လို့သူ့လို့85နှစ်ထောင်တယ်၊ကြားခံရနိုင်ပါတယ်လို့ပြောပြသွားပါတယ
်။ All I mean all of our awardees are on the front lines of the fight for justice and they're doing so they're doing amazing work but they're at risk of either being locked up.
သူပြည်သူအားလုံးကတရားမျှတမှုတွေရှေ့တန်းကနေတိုက်ပွဲဝင်နေကြတဲ့သူတွေပါ။သူတို့ကတကယ်ကိုချီးကျူးအံ့ဩစရာအလုပ်တွေလုပ်နေကြပါတယ်။ကျညာသူတို့ကိုဒီစင်းမျက်မှောက်တင်ပေးကြပါလေသူတို့ကိုအကောက်ွယ်ပေးနိုင်မဲ့မေးလင်းရောင်ထုတ်ပေးကြပါလေလို့ပြောသွားပါရဲ့သူကအဲ့သတင်းတောက်တွေရဲ့နိုင်ငံတွေကအစိုးရတွေမူဝါဒတွေကိုပြောင်းလဲပေးနိုင်မှာမဟုတ်လို့သူတို့ပုံမှာအများကအာယုံစိုက်မိလူများသိအောင်လို့မိမောင်းထုတ်လှုပ်ဆောင်ပေးခြင်းအပြင်သူတို့ရဲ့နိုင်ငံမှာအစိုးရကထင်သလိုလှုပ်ချင်တိုင်းလှုပ်လို့မရမှာဖြစ်တယ်လို့သူကရှင်းပြပါရဲ့ George Clooney ရဲ့ဇနီးမောင်နှံရဲ့ဒီအခမ်းအနားကိုတော့သူတို့ရဲ့မိတ်ဆွေနာမည်ကျော်အနုပညာရှင်တွေဖြစ်တဲ့မင်းသမီး Julia Roberts မင်းသမီးကြီး Meryl Streep နဲ့တချင်ကကဘာကျော် Supermodel Cindy Crawford တို့လည်းတက်ရောက်လာတာတွေ့ရပါတယ
် Gentlemen a 3.2 liter straight six cylinder
James Bond ရုပ်ရှင် No Time to Die ရုပ်ရှင်ဇာတ်ကားမှာသုံးတဲ့ Aston Martin DB5 model ကားနဲ့ဆင်တူကားကိုတော့လေလံပွဲမှာဒေါ်လာ3,000ကျော်နဲ့ရောင်းလိုက်ရပါတယ်။ကမ္ဘာမှာအဲ့ဒီကားမျိုးကဒီရုပ်ရှင်တွေကကားအပါအဝင်နှစ်ကားပဲရှိတယ်လို့လေလံပွဲကိုစီစဉ်တဲ့ Christie လေလံကိဟာကပြောပါတယ်။အဲ့ဒီကားကိုစက်တင်ဘာလ28ရက်နေ့လေလံပွဲမှာတယ်လီဖုန်းနဲ့လှမ်းပြီးတော့လေလံဆွဲသူတို့ဝယ်သွားခဲ့တာဖြစ်ပါတယ်။အဲ့ဒီမှာကားရောင်းရတဲ့ငွေကိုတော့ The Princess Trust Brahida အဖွဲ့ရဲ့လုံခဲ့အကျိုးလုပ်ငန်းတွေနောက်ပြီးတော့ UK ထောက်လှမ်းရေးအဖွဲ့မှာအခုရောအရင်ကရောအလုပ်လုပ်တဲ့သူတွေကိုကူညီတဲ့အိရှေ့ဆန်ဝေလာမင်းသားရမုံငွေအဖွဲ့ပြီးတော့အခုနဲ့အရင် UK အထူးတပ်ဖွဲ့ဝင်တွေကိုကူညီနေတဲ့ Brahida အဖွဲ့၃ဖွဲ့အတွက်သုံးသွားမှာဖြစ်ပါတယ်။James Bond ရုပ်ရှင်စတင်ရိုက်ကူးထုတ်လုပ်တဲ့260ပြည့်အထိတ်အမှတ်ဖြစ်တဲ့ Aston Martin ကားကားအစားမင်းသားဒန်နီယယ်ခရိတ်ဝုဒ်ရဲ့အဝတ်အစားနောက်တော့ရုပ်ရှင်ထဲမှာတုံးတဲ့ပစ္စည်းတွေအစုံလေးလံတင်ရောင်းချနေတာပါ။ Channel အမှတ်တရပစ္စည်းတွေကိုတော့ James Bond အမှတ်တရနဲ့တက်မှတ်ထားတဲ့ October 5ရက်နေ့ထိ online ကနေပြီးတော့လေးလံတင်ရောင်းချနေပါတယ
်To Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find
us. ဒီတက်တဲ့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီတင်္လာကိုရုပ်ရောတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါလိမ့်မယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်
။တက်တရောင်တင်လှအစီအစဉ်ပါရှင်။သောရရှင်များရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင်။အခုကတော့သတင်းအချင်းချုပ်ကိုကိုစုံမှုကျော်ကတင်ပြပေးပါမယ
်။မြန်မာနိုင်ငံမှာပဋိပက္ခတွေဆက်လက်ပြင်းထန်နေတဲ့အတွက်ပြည်သူတွေရဲ့အသက်ဆုံးရှုံးမှုအန္တရာယ်နဲ့စာဝတ်နေရေးအခက်အခဲတွေအတွက်ကုလသမဂ္ဂအနေနဲ့ဆွေးနွေးမိတဲ့အကြောင်းတနင်္လာနေ့တုန်းကကုလသမဂ္ဂအတွေ့အေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာပြည်ခဲ့တဲ့နှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့ပဋိပက္ခတွေနဲ့လုံခြုံမှုကင်းမဲ့တာတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူအရေးတွေဟာတက်တန်းကျော်ရှိသွားပြီလို့လည်းပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်ကစာတင်ကြောင်းမှာပြီးခဲ့တဲ့သတင်းပတ်တည်းကအသေးခံဘုံးကွက်တိုက်ခိုက်ခဲ့တဲ့ကိစ္စမှာတရားမျှတမှုရှိရတဲ့အတွက်သုံးရက်ဆက်တိုက်အဖြစ်ကျောင်းသူတွေကတနင်္လာနေ့တုန်းကလမ်းနေပို့ထွက်ပြီးဆန္ဒပြခဲ့ပါတယ်။ကပူးမျိုးတော်ကပြီးခဲ့တဲ့တောက်ကြနေ့ပေါက်ကွဲမှုကြောင့်ကျောင်းသူမင်္ဂလိ46ယောက်အပါအဝင်သေဆုံးသူ53ယောက်ရှိကြောင်းအာဖဂန်ခြေဆိုင်ကုလသမဂ္ဂကူညီရေးအဖွဲ့ကထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒဏ်ရာသူ130ကျော်ရှိပြီးသေဆုံးသူရေတွေဟာတိုးလာနိုင်သေးတယ်လို့တနင်္လာနေ့မှာလူမှုကွန်ရက်ကနေတစင်ထပ်မံပြောဆိုခဲ့ပါတယ်။အီရန်မှာအမျိုးသမီးတူကိုရဲတွေကဖမ်းဆီးထိန်းသိမ်းစားစဉ်သေဆုံးခဲ့တဲ့အတာအဝန်မကျေနပ်တဲ့အတွက်နိုင်ငံအနှံ့ဖြစ်ပွားနေတဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်နေနေနေတာကိုအမေရိကန်အစိုးရကတနင်္လာနေ့တုန်းကပြင်းပြင်းထန်ထန်ဝေဖန်ရှုံချခဲ့ပါတယ်။ယူကရိန်းမှာရုရှားသိမ်းပြခဲ့တဲ့ခါဆန်ဒေသတွေကနယ်မြေတချို့ကိုတနင်္လာနေ့တုန်းကယူကရိန်းတပ်တွေကပြန်လည်သိမ်းပိုက်နိုင်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကထုတ်ပေါ်ပြောဆိုခဲ့ပါတယ်။ခုနှစ်လကြာတပ်ပွဲအတွင်းရုရှားသိမ်းပိုက်ထားတဲ့ယူကရိန်းရှစ်ဘက်ခြမ်းကနယ်မြေတွေကိုယူကရိန်းကပြန်လည်တိုက်ခိုက်သိမ်းပိုက်နေတာဖြစ်ပါတယ
်။နောက်ဆုံးရသတင်းချင်းချုပ်ကိုကိုစုံမိုးကျော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Charleston Moore နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့ line to meter 31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျမတို့ Wine Dot သူ Wine Dot သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.